Welcome to the Voice of America in Burmese.
ဗီယန်ရဲ့ကင်းဝေးတဲ့မင်္ဂလာနံနဲ့ခင်ပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရဲ့2022ခုနှစ်ဇွန်လ28ရက်အင်္ဂါနေ့မနေ့ကအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလူမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနေ့ကအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ဒီကနေ့မနက်ဖက်သတင်းတွေကိုတော့မသိနေထိုင်တဲ့အတူတင်ပြသွားမှာပါယူကရိန်းကိုကြီးကြော်တိုက်ခိုက်နေတဲ့ရုရှားနဲ့ဆက်ဆံရေးတွေအရင်တိုင်းပြန်ဖြစ်တော့မှာမဟုတ်ဘူးလို့ဂျာမနီနိုင်ငံကပြောပါတယ်ယူကရိန်းနိုင်ငံအလဲပိုင်းကမြို့တစ်ခုကဈေးဝယ်ဆန္ဒကိုရုရှားဒုံးကျည်တွေကြောက်ခဲ့တာကြောင့်ချစ်ခိုက်သိဆုံးမှုအရေးအတွက်ကိုမန်းဆလို့မရနိုင်ဘူးလို့ယူကရိန်းသမ္မတကပြောပါတယ်တခါမြန်မာသတင်းထဲမှာတော့ဒေါက်အောင်ဆန်းစုကြည်နဲ့ဦးအောင်ဆန်းတို့အမွေဆိုင်အိမ်ရအမှုအပြစ်တက်ကြားနာပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုထိတ်တန်းသတင်းတွေတင်ပြပြီးတဲ့အခါမှာထုတ်လွှင့်သွားမဲ့ဒီသတင်းပြဖို့ချက်ထဲမှာတော့စစ်တွေကရေချောင်းခီးစဉ်တွေပိတ်ပင်ခံနိုင်ရပါတယ်။တခါစစ်ကောင်စီနဲ့လက်နက်ကင်တပ်တွေကနေပြီးတော့ပြည်သူတွေကိုနှိမ်ပန်းနှိမ့်ဆက်မှုတွေရပ်ဖို့တိုက်တွန်းတဲ့သတင်းပြဖို့ချက်မှာတော့
အဲ့ဒီတော့ပေါ့နော်ဒီအမျိုးသမီးအတန်းဖတ်ခံရမှုပဲမြန်မာနိုင်ငံခံရတဲ့အမျိုးသမီးတွေအတွက်ကိုအူငင်ထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများကြီးရှိတယ်။ကျမတို့မှာတိုင်ကြားမဲ့နေရာတွေရန်နေရာတွေရှိတယ်
။အခုတော့ဒီနေ့ပြီးမှအသေးဆုံးကိုနားဆင်ရဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်တင်ကြီးထိုက်တို့ပြောပြပေးပါအောင်ခင်ဗျာ။
ယူကရိန်းနိုင်ငံကိုရုရှားတို့ကျူးကျော်တိုက်ခိုက်မှုတွေမလုပ်ခင်တုန်းကရှိခဲ့တဲ့စစ်ဆန်ရေးမျိုးပြန်ရောက်တော့မှာမဟုတ်ဘူးလို့ G7 ဆက်မှုထိပ်တည်ညီလာခံကိုအင်ရှင်အဖြစ်လက်ခံကျင်းပပေးနေတဲ့ဂျာမန်ဝန်ကြီးချုပ် Olaf Scholz ကတင်လာနေမှာပြောပါတယ်
။ Und als G7 sind wir uns einig in der Einschätzung, dass es deshalb sich hier um sehr lang anhält.
ယူကရိန်းစစ်ပွဲကြောင့်နိုင်ငံတကာဆက်ဆံရေးအပေါ်အတော်ကြာအောင်ထိခိုက်သွားပြီဆိုတော့ G7 အဖွဲ့ဝင်နိုင်ငံအားလုံးကဆန်းစစ်သဘောတူညီခဲ့ပါတယ်။ရုရှားနဲ့ဆက်ဆံရေးတွေလည်းယူကရိန်းစစ်ပွဲမတိုင်ခင်တုန်းကလိုအခြေအနေမျိုးပြောင်းတော့မှာမဟုတ်ဘူးဆိုတာသိကိုရှင်းလင်းသွားပါပြီ။အခြေအနေတွေပြောင်းလဲရင်ကျွန်တော်တို့လည်းလိုက်ပြီးတော့ပြောင်းလဲရတာဖြစ်ပါတယ်လို့ဂျာမန်ဝန်ကြီးချုပ် Scholz ကပြောဆိုသွားတာပါ။ဂျာမနီနိုင်ငံမှာကျင်းပနေတဲ့ G7 ဆက်မှုထိပ်တည်ခုနှစ်နိုင်ငံရဲ့တနင်္လာနေ့ဆွေးနွေးပွဲအပြီးမှာပဲဂျာမန်ဝန်ကြီးချုပ်ကအဲဒီလိုပြောဆိုသွားတာပါ။လာမယ့်နှစ်တွေလတွေမှာကမ္ဘာကြီးဘယ်လိုပြောင်းလဲသွားမလဲဆိုတာလက်တော်မသိနိုင်ပေမဲ့အကောင့်ဖက်ကိုဥတီသွားစေမဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့ G7 နိုင်ငံတွေအဆင့်တင်ဖြစ်နေပြီလို့လည်းပြောပါရယ်အားလုံးအတူတူကအနီးကပ်ပူးပေါင်းလုပ်ကိုင်သွားမယ်ဆိုရင်တော့လက်ရှိအနေအထားတွေအကောင့်ဖက်ပြောင်းလဲသွားမယ်ဆိုတာသိကိုရှင်ပါတယ်လို့လည်း Mr. Scholz ကပြောပါရယ်ဒီမိုကရေစီတရားဥပဒေစိုးမိုးမှုလူ့အခွင့်အရေးကိုလေးစားလိုက်နာမှုစတဲ့အချက်တွေကနိုင်ငံတွေကြားချိတ်ဆက်ပေးထားတာဖြစ်တယ်လို့အခုလိုကမ္ဘာတဝန်မဟာမိတ်နိုင်ငံတွေရှိနေတဲ့အတွက်ဝမ်းသာအားရဖြစ်မိပါတယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကပြောပါရယ်ထိပ်တင်းညီလာခံကိုတက်ရောက်လာတဲ့အဲ့နိုင်ငံတွေနဲ့ G7 ကောင်းဆောင်တို့ကြားအပြုသဘောဆောင်တဲ့ဆွေးနွေးမှုတွေကျင်းပနိုင်ခဲ့တယ်လို့လည်းဂျာမန်ဝန်ကြီးချုပ်ကပြောဆိုသွားပါရယ် G7 ထိပ်တင်းညီလာခံကိုတက်ရောက်လာတဲ့အဲ့နိုင်ငံတွေကတော့အနာဂတ်ဒီမိုကရေစီနိုင်ငံတွေအဖြစ်သတ်မှတ်ခံရတဲ့အိန္ဒိယ၊အင်ဒိုနီးရှား၊ဆီနီဂေါ၊တောင်အာဖရိကနဲ့အာဂျင်တီးနားနိုင်ငံတို့ဖြစ်ပါတယ်
ယူကရိန်းနိုင်ငံအလဲပိုင်းကခရမင်ချက်မြို့ကဈေးဝယ်စင်တာတစ်ခုကိုရုရှားဘက်ကပြစ်ခတ်တဲ့ဒုံးကျည်တွေတင်းနှံလာနေကထိမှန်ခဲ့ပါတယ်။ထိခိုက်သေးဆုံးမှုအရေအတွက်ကိုမှန်းဆလို့မရနိုင်ဘူးလို့ယူကရိန်းသမ္မတဗိုလိုဒီမာဇလင်စကီကပြောပါတယ်။တိုက်ခတ်ခံရချိန်မှာဈေးဝယ်စင်တာအတွင်းအရက်သား1000ကျော်ရှိနေကြောင်းနဲ့ဈေးဝယ်စင်တာလည်းမီးလောင်သွားတဲ့အကြောင်းသမ္မတဇလင်စကီကပြောပါတယ်။ကနဦးအစီရင်ခံချက်တွေအရတော့နှစ်ဦးသေဆုံးပြီး20ဒဏ်ရာရပါတယ်။မြို့တော်ကီယက်ရဲ့အရှိတောင်ဘက်ကီလိုမီတာ300လောက်အကွာကခရမန်ချက်မြို့ရဲ့ဈေးဝယ်စင်တာဟာရုရှားစစ်တပ်အတွက်အန္တရာယ်မရှိသလိုမဟာဗျူဟာမြောက်နေရာလည်းမဟုတ်ကြောင်းယူကရိန်းခေါင်းဆောင်ကပြောဆိုပြီးတိုက်ခိုက်မှုကိုရှုတ်ချပါတယ်။ယူကရိန်းနိုင်ငံတွင်းကလူစီကားတဲ့ဈေးဝယ်စင်တာကိုထိမှန်ခဲ့တဲ့ဒီကနေ့ရုရှားရဲ့ဒုံးကျည်နဲ့တိုက်ခိုက်မှုရက်ဆက်ချမ်းချုပ်မှုတွေကတခုကြောင်ကဘာမှာထိတ်လန့်တုံ့လှုပ်ရတယ်လို့အမေရိကန်နိုင်ငံချိုင်းဝင်ကြီးအန်တိုနီဘလင်ကင်ကတနင်္လာနေ့မှာ Twitter လူမှုကွန်ရက်မှာရေးပါတယ်။တချိန်ညမှာပဲစပိန်နိုင်ငံမက်ဒရစ်မှာနေတိုးထိပ်သီးညီလာခံကိုအင်ကာနီမှာစတင်ဖို့ရှိနေချိန်မှာပဲနေတိုးအဖွဲ့ရဲ့အကြီးအကဲယွန်းစတိုတန်ဘတ်ကနေတိုးအဖွဲ့ကြီးအနေနဲ့အသင့်တက်လှမ်းထားမဲ့တပ်ဖွဲ့အရေးအတွက်ကို4000ကနေ3000ကျော်အထိခုနှစ်ဆတိုးမြင့်မဲ့အကြောင်းကြေညာထားပါတယ်ရှင်။
ရုရှားနိုင်ငံမှာဖန်စီထိန်းနှင်ခံထားတဲ့အမေရိကန် WNBA အမျိုးသမီးဘတ်စကတ်ဘော Kazadama, Britney Greena go, Tokjanima Satin, Yung Toto Matipare, Russia Basketball, Dema, Wigzapo, Russia Nangango, Pianola Chain, Lizzie Yama, Sichau Lewe, Dishimune, Greena go, Lunkhead, Lila, Quella Grega, Pansi Taraba, Olympic Shoot, Zaina Supanshi, Britney Greena, Amugo, that Sissi Jana needed a change shallow, Tenin Tabole, and Mato Tabare. At that don't set the net, you, Britney in a Muyasewa, and Yavia, they saw Mosweta and a Pishi Jong Tinsha, you know, Town and Sanity didn't Jackayana Mare. Rashaning and Hega, Yazoo Moon at the Ayan Sani at the Retema, a Pimashi Jong, seeing Somya Kayaduga, did Yakaino Namashibao, Moscow Mutiny, Kimiki Yaka, the Ayon Kuga, the Nilani, Jimpare, the Gabay at Jojana, Sisi Mumaro, Greenau Mugo, Sisi Jana, Nidak Galatashao, no touch, Chowlati, Dubio, Tenin Tabo, Ming Tagabare, American at Rashaning and Ojasa Sanya at Dogo, Simifi Pinet at Chema, the Ukulo, Pansi Tenin Haraba, Ukraining and a Russia that we silhouette the name Batemabe, Shimi Mido Volesema, Britney Green.
American Tamara Joe Biden yet did that ring keys and she needed Mabe. Israel and Palestine, Dima Moody, Bobo Tinine, and the she needed Bosso Yincha, American Art and Lani Mapio Vadi. Dima Moody, Pupiro, Dosey, the Petta Samya Moody, a cheese in ya Disa Moody, Chucha Moody, a Jamper Moody, Ninto Moody Go, Longso Tadri Lu, Nanang and Dishi, Pishinja Go, Yoyo Sinanya, Loya Drigo, Sham Jinjabo. Bearalongo Tapiro Downsule, Lukula Tamka Sanya American, Dutiata Maji Richard Mills Kakula Tamka, Lonjo Yikamsiye, Israel Chicha, Eya Yi Sunupu Mapio Surapse Pade, American Tamra Baidenga, Israel Napekane, Saudi Arabia Rogo, Zulaila, Saton Yanigani, Setau Yani Titoya Mapse Pade, American Tamraka, Israel Gonsani Net Twisombo Season Tapi, Nangan Lonjo Yi Chua Dute Yine, Ditarima Pupi the Hazata Pila Yitoko Sunu Mapse. Delo, Tamra in Biroga Piosu Tabare, American Tamraka and Upper Gangulet by your bay, Palestine and Abai Quet Dawin Shiturin Electric on Swinny Mapchi Parish.
VOA American Tam Manepe Mimawada season ago, Manet Chalnagani couldn't IT. I don't be done a sally, Kilo has 10 years did yet on ya. Sidometer Lise, Kilo has Kole Tetonia. Sidometer Nazette, Kilo has Nashe Kongane. Sidometer Tia Kuse, Kilo has Singa Kongarani, the Tolan Pinu and Care.
Vio in Yamavai season was Sapiro Tolan Nevare. PK at the Baga, Nibiro Ajinang will be on Shui Kedet to Onsan Sujigo, to the Yuene Jamaya, Ajinang de Mamatapo, Yamanang and Sanya Asia, two goods lega down so Kevime, Nima Sikonsi Pega, Lemakan, Petale Bare, Sikonsi Pioquina Bojo Zomitonga, Vio Ego Kulu Pio Bare. ASEAN Kozile Pak Song Hon, Yamanangan Malaki, Japan, Elo, Chulan, Sakunanima, Elo, Tangso, Kerapi, to Onsan Sujigo, Ne Ingani, Nipido, Ojinone, Pianchu, like the Apple, ASEAN and Ajai, when you regale Alaru Sui in Jarelo, Mr. Song Hon, Pibola, Sarema, Popiat Haraba, Yamanaga, Amuda, in Jazima, Yipare, to Onsan Sujiha, Yamaluru Jada Maga, Nangagamava, Lekantaru Pides, Ragule, Sikansiye, Nangajai, when you see Sayida, Pibo Tarelo, let two dang up your body. To Onsan Sujigo, Nibido Ajin or Matashi, the Sikonsi Lua Jong, Nangagapi Ari, Dura Namashidelo, let Donta Tarishibare, Siana Tingrega, Panzi Tenning Canare to Onsan Sujiha, Amu Bantaras in Jonet, the Astresu Canara Pibi, Amu Chamu to Tonga Satan, Pitan Chama Canabare.
To Onsan Sujine, a coaches to Uansan Udoja, in case of Mugo, Danila Nima, Dayo Choma, beat the Jana Kepade. Jango Yoga Mirazu Ingo Kwe Ye Uang San Uye Chu Yugan Janabo. Nibiro Dia Yong Choka Bigger Autobalaga Lekana Pichao Uang San Uye Shini Ye Josu Cheku Ibidringa Popiabare. Dia Yong Choye Chu Koyunga Dongla Dun Song Cheche Chaman Hanbe. D Song Cheche Ga Bita Timejao Shini Ue Lunga Piovare. Bigger Pipwaila Siana Dimbi Nao Bain Pankantare De Kunasek Kunene Yue Duang San Suji Foma. Sita Ga Muang Miaswanele Swesu Tarap. ဖြစ်ပါတယ်။တရားစီရင်ရေးစနစ်အပေါ်စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုရှိတယ်လို့အခွင့်အရေးလှုပ်ရှားမှုအဖွဲ့တွေကဝေဖန်ပါတယ်။မိသားစုပိုင်းရန်ကုန်မြို့ကမြေ2ဧကပေါ်ကကိုလိုနီခေတ်ပုံစံနှစ်ထပ်တိုက်အိမ်ကိုအမွေးစံရရှိဖို့ဦးအောင်ဆန်းဦးက2000ပြည်နယ်မှာစလို့တရားစွဲတာဖြစ်ပါတယ်။ဦးအောင်ဆန်းဦးရဲ့ရှင်နေဦးအေးလွင်ကတော့အမွေးစံအရာဟာဒေါ်လာ390လောက်တန်ဖိုးရှိတယ်လို့ပြောဆိုပြီးဒီအပေါ်မှာတော့တိကျအတည်ပြုလို့တော့မရပါဘူး။အိမ်ကိုအမွေးခွဲရေးမှာအငင်းပွားတာကအဓိကလို့ရှင်းနေဦးအေးလွင်ကပြောပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ရှင်းနေတွေကိုမှတ်ချက်ပေးရေးဆက်သွယ်လို့မရခဲ့ဘူးလို့လည်း AP ကဖော်ပြပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီချင်းပင်တို့မကြခင်သတင်းမှတ်တွေအတွင်းဆက်သွယ်ပြောဆိုဖို့ရှိပေမဲ့လို့ G7 ထိပ်သီးညီလာခံပြည်ပချင်းတော့ဖြစ်မှာမဟုတ်ဘူးလို့အမေရိကန်သမ္မတအင်ဗျူရောကအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကတင်လာနေမှာပြောပါတယ်။တစ်ချိန်တည်းမှာပဲအင်ဒိုနီးရှားနိုင်ငံဘာလီမှာလာမယ့်လကျင်းပတော့မယ့် G20 ဆက်မှုထိပ်သီးနိုင်ငံ20ဝန်ကြီးများအဆင့်အစည်းအဝေးတွေတင်မှာအမေရိကန်နဲ့တရုတ်နိုင်ငံခြားရေးဝန်ကြီးတွေတီးခြားတွေ့ဆုံမှုအစီအစဉ်ထားတယ်လို့လည်းတန်တမန်သတင်းရင်းမြစ်တွေကပြောပါတယ်။တရုတ်နိုင်ငံကြောင့်ပေါ်ပေါက်လာတဲ့စိန်ခေါ်အကဲဆမ်းမှုတွေအရေးဖြည့်ရှင်ဖို့ G7 နိုင်ငံတွေနဲ့မြောက်အတ္တလန္တိတ်စာချုပ် NATO အဖွဲ့ဝင်နိုင်ငံတွေကြားဆွေးနွေးကြဖို့အရေးတကြီးလိုအပ်နေတယ်လို့လည်း Sullivan ကသတင်းထောက်တွေကိုပြောပါတယ်။အဲ့ဒီထဲမှာတရုတ်ရဲ့ဈေးကွက်စီးပွားရေးမဆန်တဲ့ကိစ္စတွေလူခွင့်ရေးအကျွေးကိစ္စနဲ့ပတ်သက်ပြီးတော့လည်းတရုတ်ရဲ့ချင်းကဆောင်ရွက်တဲ့လုပ်ရသွေးပါဝင်ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာပြီးခဲ့တဲ့သတင်းပတ်ကပြင်အား 9.6 မဂနီတူရှိတဲ့ငလျင်တန်းကြောင့်ကလေး150အပါဝင်လူပေါင်း1000သေဆုံးခဲ့ရပြီးတဲ့နောက်ငလျင်တန်းသင့်အာဖဂန်ပြည်သူ 3,600 ကျော်ကိုအသက်ကယ်ခဲ့စေရေးအတွက်ဒေါ်လာတန်း110ကျော်ပေးဖို့ကုလသမဂ္ဂကတင်းနှင်းလာနေမှာအရေးပေါ်ပန်ချပါတယ်။တဘာဝဘေးဒဏ်တင်လူမှုအတိုင်းဝိုင်းတွေကိုကူညီရေးအိုးအိမ်တွေပြန်လည်တည်ဆောက်ရေးနောက်ထပ်သေဆုံးမှုတွေမရှိအောင်ကာကွယ်ရေးနဲ့စာနာမှုအကူအညီတွေနောက်ထပ်3လပေးအပ်နိုင်ရေးအတွက်ရန်ပုံငွေလိုအပ်တာဖြစ်ပါတယ်။ငလင်တန်းတင်ပါကီတာနဲ့ခို့စ်ပြည်နယ်တွေအတွင်းကခရိုင်အတော်များများမှာအိမ်ပေါင်းများချီပြည့်စည်ပြိုကျခဲ့ကြောင်းအကူအညီပေးရေးအဖွဲ့အစည်းတွေနဲ့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။ပါတီကာပြည်နယ်ကိုတွားရောက်ခဲ့တဲ့အာဖဂန်ဆရာကုလသမဂ္ဂကူညီကယ်ဆယ်ရေးဌာနကိုယ်စားလှယ်ကတော့ဘေးဒုက္ခကူညီဖြည့်ရှင်းနိုင်ရေးအတွက်ကမ္ဘာတစ်လောကထောက်ပံ့ကူညီချဖို့နဲ့ရန်ပုံငွေလိုအပ်တယ်လို့လည်းပြောဆိုပါတယ်။အလူရှင်တွေပြရမယ်ဆိုရင်တော့အခုပန်ကြားထားတဲ့ရန်ပုံငွေတွေရဲ့ထက်ဝက်ကျော်ကိုအရေးပေါ်ခလုံးရေးစခန်းတွေနဲ့စားနပ်ရိက္ခာမဟုတ်တဲ့ပစ္စည်းတွေအတွက်အသုံးပြုမှာဖြစ်ပါတယ်ရှင
်။အင်္ဂါနေ့မနေ့ခင်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်တင်ကြီးထိုက်တို့ပြောပြခဲ့ကြတာပါခင်ဗျာ။သတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်နဲ့ဆက်သွယ်မေးမြန်းချက်တွေကိုအရင်ထုတ်လွှင့်သွားမှာဖြစ်ပါတယ်။အဲ့ဒီကမှမြန်မာပြည်တွင်းကအခြေအနေကိုကြည့်အောင်ပါ။စစ်ကောင်စီနဲ့တချို့သောလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်ရက်စက်စွာညှဉ်းပန်းနှိပ်စက်နေတယ်လို့အရက်ဖက်အဖွဲ့အစည်းတွေကပြောဆိုလိုက်ကြပြီးဒီလို့ရက်တွေကိုရပ်တန့်ဖို့တိုက်တွန်းကြပါတယ်။ဇွန်လ26ရက်နေ့မှာကြာရောက်တဲ့နှင်းပန်းနှိမ့်ဆက်ခံရသူများအကူအညီပေးရေးအပြည်ပြည်ဆိုင်ရာနေ့မှာအခုလိုတိုက်တွန်းလိုက်ကြတာပါ။ရန်ကုန်ကပေးပို့လာတဲ့သတင်းကိုဆက်ပြီးတော့တင်ပြချင်ပါတယ်ဗျာ။စစ်အုပ်စုနဲ့အခြားသောလက်နက်ကိုင်အုပ်စုတွေဟာပြည်သူတွေအပေါ်ရဲရဲဆက်ဆက်နှင်းပန်းနှိမ့်ဆက်မှုတွေရှိနေတယ်လို့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောဆိုလိုက်ပြီးဒီလို့ရက်တွေကိုရပ်တန့်ဖို့ဇွန်လ26ရက်နေ့မှာကြာရောက်တဲ့နှင်းပန်းနှိမ့်ဆက်ခံရသူများကိုကူညီထောက်ပံ့ရေးအပြည်ပြည်ဆိုင်ရာနေ့မှာအရက်ဖက်လူအဖွဲ့အစည်း14ခုကပူးတွဲထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။ဆရာနာသိမ်းပြီးနောက်ပိုင်းနိုင်ငံရေးသဘောထားကွဲပြားမှုကြောင့်ဖမ်းဆီးခံရသူတွေကအကျဉ်းထောင်တွေထဲမှာနှိမ့်ဆက်ခံရပြီးတေဆုံးရသူ65ဦးထိရှိကြောင်းဆရာနာသိမ်းပြီးနောက်တက်ကြွလှူရှားသူနဲ့အရက်သားပြည်သူ2020ကျော်တေဆုံးခဲ့ရပြီဖြစ်ကြောင်းအရက်ဖက်အဖွဲ့အစည်းတွေရဲ့ကြေညာချက်ကဖော်ပြပါတယ်။အခုကြေညာချက်မှာပါဝင်တဲ့အရက်ဖက်အဖွဲ့အစည်းတွေထဲမှာဆေးအာဏာသိမ်းပြီးနောက်ပိုင်းနေ့စဉ်အရက်သားထိခိုက်ဒေဆုံးမှုကိုစည်ရင်းပြုစုနေတဲ့နိုင်ငံရေးကျင်းသားများအကူအညီဆောက်ရှောက်ရေးအသင်း AAPP လည်းပါဝင်ပါတယ်။ Burma Civil War Museum BCM တည်ထောင်သူကိုရဲဟိန်အောင်ကတော့စစ်တပ်ကိုနိုင်ငံတကာကအဖိအားပေးဖို့လိုအပ်ကြောင်း VOA ကိုပြောပါတယ်။ဒီအစီအစဉ်
တရားဝင်တွေနဲ့ပြေဖို့ဘာသာကြောင့်ဒီပြည်သူတွေနှိမ့်ဆက်တဲ့ပြည်နယ်ကအကုန်ပြည်နယ်那那批数我做完了，但是那那批数我觉得那也搞得不那么多，所以说我比我觉得差不多七成人是外来人，有三到四成人用的嘛。那还有比那个啥啥的，就那我这三个国际的公司的，就那比什么比比的，比这比的哦，不光把我搞了七成的，所以叫我就那特别带动我把这个。
မြန်မာနိုင်ငံမှာမတူကွဲသားတဲ့ယဉ်ကျေးမှုတွေနဲ့ဒလေထုံနှန်းဒီအောက်မှာအမျိုးသမီးတွေဟာလည်းနှင်းပန်းနှိမ့်ဆက်ခံနေရတယ်လို့အမျိုးသမီးအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ဆရာနာမသိငင်ကလေးကအမျိုးသမီးတွေအပေါ်နှင်းပန်းနှိမ့်ဆက်မှုတွေရှိနေပြီးအခုအချိန်မှာဓာတ်ထက်ပိုဖိနှိပ်ခံနေရတယ်လို့ကိုကီးအမျိုးသမီးများဆိုင်ရာလူအခွင့်အရေးအစည်းအရုံးအတွင်းရင်မှုဘဝိုင်နူးက VOA ကိုပြောပါတယ်။
အော်ရင်းနှောကပေါ်တော့ဒီအမျိုးသမီးအတန်းဖတ်ခံရမှုတွေနှင်းပန်းနှိမ့်ဆက်ခံရတဲ့အမျိုးသမီးတွေအတွက်ကိုကုညီထောက်ပံ့ပေးနေတဲ့အမျိုးသမီးဖွဲ့စည်းတွေအများကြီးရှိတယ်။ကျမတို့မှာတိုင်ကြားမဲ့နေရာတွေရန်နေရာတွေရှိတယ်။အခုကာလကတော့လုံးဝမရှိတော့ဘူးကျမတို့စီမှာလေ
။မြန်မာနိုင်ငံမှာအိမ်တွင်းအကြမ်းဖက်မှုကျူးလွန်ခံနေရတဲ့အမျိုးသမီးတွေလည်းအများပြားရှိမယ်လို့ယူဆရကြောင်းဘွိုင်းနူးကထပ်လောင်းပြောပါတယ်။ဆရာနာသိမှုကိုဥဆောင်ဆန့်ကျင်ဆန္ဒပြခဲ့ကြတာကြောင့်နေရှိထောင်နှံကြခံရတဲ့နေပယ်အသီးသီးကအခြေခံလုပ်သားတွေလည်းရှိနေပြီးသူတို့ရဲ့နိုင်ငံရေးယုံကြည်ချက်လှုပ်ရှားမှုတွေကြောင့်ညှဉ်းပန်းနှိမ့်ဆက်ခံရတယ်လို့အလုသမားရေးလှုပ်ရှားသူတွေကပြောပါတယ်။ဒေါ်မိုးဆန္ဒမြင့်ဟာမြန်မာနိုင်ငံအထွေထွေအလုသမားတက်မှတ်ကများ FGWM ရဲ့ဥက္ကဋ္ဌဖြစ်ပါတယ
်။အလုသမားလူတန်းစားအတွက်ဖိနှိပ်ခံမှုတွေကိုလည်းလွတ်မြောက်ဖြစ်ခြင်းနဲ့အခုဒီစစ်အာဏာသိမ်းမှုကာလမှာလည်းအပြိနှိပ်ခံဘဝကနေပြီးတော့အသက်တွေပေးခဲ့တဲ့ထောင်ရင်းအချင်းချခံမှုတွေလည်းရှိနေတယ်။ဥယျင်ဆော့ကထွက်ပြေးနေရတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့လည်းလူအခွင့်အရေးအလုသမားအခွင့်အရေးတွေကိုပြောင်ပြောင်တင်းတင်းထိုးပေါက်ခံနေရပြီးဒါဆိုရပ်တည်ရေးအတွက်လုပ်ငန်းရှင်တွေဒဲမှာပေါ့နော်ကျွန်တာသာပုံစံမျိုးလုပ်ကန်ဆောင်ရနေရတဲ့အခြေခံအလုသမားဒုအတွက်ကိုကျမတို့ရွေးချယ်ထားတဲ့ NUG အစိုးရအနေနဲ့ပြည်ပြည်သာမှတ်တမ်းတင်ထားပြီးတော့ပြန်လည်ထူထောင်ရေးဖြစ်လာပြီးဆိုတဲ့အခါကျလို့ရှိရင်ပြောင်းလဲမှုတွေလုပ်ကိုင်အကောင့်ထဲဆောင်ရွက်ပေးနိုင်ဖို့အတွက်ကိုဒီလူသမားတွေရဲ့အခြေအနေကိုစောင့်ကြည့်ပြီးတော့အထူးဂရုစိုက်လုပ်ဖို့အတွက်ကိုကျမအနေနဲ့စိုက်တွန်းပြောကြားခြင်းပါတယ
်။ကုလသမဂ္ဂလူအခွင့်အရေးဆိုင်ရာမဟာမင်းကြီးရုံးရဲ့2021ခုမတ်လတုန်းကထုတ်ပြန်တဲ့အစည်းအဝေးခန်းစာထဲမှာနိုင်ငံတော်ဝန်ကစစ်ဘက်ထိန်းချုပ်ရေးစခန်းတွေမှာနှစ်ရှည်လာများစစ်ကြောမေးမြန်းရေးအတွင်းလူညုံရေးတပ်ဖွဲ့တွေကျူးလွန်နေတဲ့ညှဉ်းပန်းနှိမ့်ဆက်မှုတွေနဲ့အခြားနှိမ့်ဆက်မှုပုံစံမျိုးစုံအပါအဝင်ဆိုရတဲ့လူအခွင့်အရေးချိုးဖောက်မှုတွေကိုမှတ်တမ်းတင်ထားတယ်လို့မြန်မာနိုင်ငံဆိုင်ရာဥရောပသမဂ္ဂကပြောထားပါတယ်မြန်မာနိုင်ငံမှာကျူးလွန်နေတဲ့ညှဉ်းပန်းနှိမ့်ဆက်မှုတွေကိုစန့်ကျင်ကြောင်းရဲရဲဝံ့ဝံ့ထုတ်ဖော်နေတဲ့အရက်ဖက်အဖွဲ့အစည်းတွေအထူးသဖြင့်တော့လူအခွင့်အရေးကာကွယ်စောင့်ရှောက်သူတွေသတင်းမီဒီယာတွေနဲ့အတူလက်တွဲဆောင်ရွက်သွားမယ်လို့အခုနှစ်ရဲ့အပြည်ပြည်ဆိုင်ရာညှဉ်းပန်းနှိမ့်ဆက်ခံရသူများကိုကူညီထောက်ပံ့ရင်းနေမှာဥရောပသမ္မတကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာမြန်မာပြည်ရဲ့အင်္ဂါနေ့မနက်ခင်း VO ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်ခင်ဗျာကမ္ဘာပေါ်ကကလေးငယ်တွေပညာသင်ကြားခွင့်မရနိုင်တဲ့အခြေအနေကြောင့်မတင်ပြခင်မှာရခိုင်ပြည်နယ်ဘက်ကအခြေအနေကိုလည်းကြည့်ရအောင်ပါရခိုင်ပြည်နယ်ရဲ့မြို့တော်စစ်တွေမှာပြီးခဲ့တဲ့ရက်ပိုင်းကစစ်တပ်နဲ့ AA တပ်ဖွဲ့တွေကြားမှာအပြန်အလှန်ဖမ်းဆီးမှုတွေရှိခဲ့တာကြောင့်လုံခြုံရေးတင်းကျပ်ထားသလိုစစ်တွေကနေတွာလာနေတဲ့ရေရင်အဝင်အထွက်ကိုစစ်ကောင်စီကပိတ်တင်လိုက်ပါတယ်။ရေချောင်းခီးနဲ့အဓိကတွာလာနေရတဲ့စစ်တွေမြို့မှာအခုလိုရေရင်အဝင်ထွက်တွာလာမှုကိုပိတ်ပင်လိုက်တာကြောင့်ခီးတွေတွေနဲ့ရေလုံငန်းရှင်တွေကြားမှာအခက်ကြုံနေရပါတယ်။ဒီကြောင့်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့နန်းလောင်ပြောပြပေးပါဦးခင်ဗျာ။
ရှိခိုင်ပြည်နယ်စစ်သွေးမျိုးကနေပြေးဆွဲနေတဲ့ရေရင်တွေကိုပြည်ခရက်ကျွန်းလ24ရက်နေ့ကတည်းကစစ်ကောင်စီကရဲအကန့်အသတ်မရှိပိတ်ထားတယ်လို့စစ်တွေကနေရှိခိုင်ပြည်နယ်မြို့နယ်အများစုကိုပြေးဆွဲနေတဲ့ရွှေပြည်တံအမြင့်ရင်ကမန်နေဂျာဦးဆန်မောသိန်းကပြောပါတယ်
။ဟောလောလောဆယ်တော့ကျွန်တော်တို့ကဟိုစာယိုကြား6နေကနေတင်းမော်ရင်ပြန်ပြပါတယ်။အတွက်တော့အဲ24ရက်နေ့မနေ့ကအဲစာယိုကြားအဝါမှာလေ6နေမှာပဲထွက်ဝါနာမှာဟိုအနာဘောင်းတော့ဆစ်ဆေးကြီးတခုရှိပါလေဗျ။အဲဒီဆစ်ဆေးကြီးကနေကျွန်တော်တို့ကိုဒီ6လဲရနေအပြင်ကိုတင်ပေါ်ရေးပြေးမထွက်တော့ဘူးဆိုပြီးတော့ဘလတ်အကြောင်းကြားလာပါတယ်။အဲ့တဲကကျွန်တော်တို့ရလိုက်တ
ာ။ကယိုရန်ဒေတာတခုဖြစ်တဲ့ရခိုင်ပြည်နယ်မှာတမျိုးနဲ့တမျိုးခီးသွားလာမယ်ဆိုရင်ရေချောင်းလမ်းကိုအဓိကထားသွားလာနေရတာပါ။မြေပုံမြို့နယ်ကနေစစ်တွေမြို့ကိုဆေးခန်းလာပြနေရတဲ့ခီးတဲ့တူကလည်းအခုလိုရေချောင်းလမ်းခီးပိတ်လိုက်တာကြောင့်နေရပြန်ဖို့ခက်ခဲနေတယ်လို့ပြောပါရယ်။
ခက်ခဲရောရှိတယ်ကွာဘယ်လိုပြောမလဲကျွန်တော်ဒီရော
ပေါ်ဒူးနေကြတာပြင်းနေတော့ထွက်လာဆိုတော့ဒီရောက်တာအခုကပြင်းလာနေတော့ရှိပြီးရုံပိုက်ရူပါတော့အထိုင်ခဲရောအများကြီးရှိတယ်ကွာဟိုမတော်ဘူးဒီမတော်နေမျိုးပေါ်မှာလည်းအဲ့လိုမျိုးနေရမထွက်ဘူးဆိုတော့ကွာအဆင်မပြေဘူးပေါ့နော်အဲ့လိုမျိုးဟိုအတိတ်ကြတော့မသိဘူးကွာညီတို့ကကြာအဲ့လိုမျိုးတို့ကမတော်ဘူးဆိုတော့မတော်ဘူးပေါ့နော်ဒါအပြင်စစ်တွေမြို့အနေမှာတနင်္ဂနွေပိုင်းလောက်ကင်နေကြတဲ့
ော်ပြီးတော့စစ်တယ်အာအပြင်ပြင်းပြင်းထွက်ဘူးအဝင်လေးဝင်လို့မရဘူးလေက၃ချက်လောက်လို့ရှိမှတင်တယ်ကျွန်တော်တို့အဲ့လေမထွက်လို့ချင်းကျွန်တော်စားတော့လည်းဆင်မပြေဘူးမိသားစု၃ဆွဲရတယ်လည်းဆင်မပြေဘူ
းလေစကြလေးရှိတယ်ပေါ့လေ
အခုကဘလုံးကကိုယ့်လေမှာကိုယ်အဲ့လူကအဲ့မှာပြင်းအဲ့ထေးပေးမှုလို့သူက
လက်ရှိမှာတော့ရေချောင်းခီးသွားလာမှုကိုကန့်သက်ထားတာကြောင့်ခီးတယ်တွေအတွက်အခက်အခဲဖြစ်နေတယ်လို့ကုန်စည်စီစဉ်မှုတွေပါရပ်ဆိုင်းနေပါတယ်။ရှေးလုတ်သားတွေအတွက်ပါအခက်အခဲဖြစ်နေတာကြောင့်ရေချောင်းခီးကိုလုံးဝပိတ်ပင်တာမျိုးမဟုတ်ပဲစစ်ဆေးပြီးတော့ခွင့်ပြုတင်တယ်လို့ရွှေပြည်တံအမြန်ရင်မန်နေဂျာဦးဆန်မောသိန်းကပြောပါတယ
်။အမှန်ကတော့ကျွန်တော်တို့ကတော့ဥမာစစ်ဆေးမယ်ဆိုလို့ရှိရင်လည်းအဲ့လိုဟိုစစ်ဆေးပြီးတော့လုပ်ပြတာလိုပါလို့ပေါ့နော်။အဲ့လိုမျိုးကတော့ကိုကောင်းမယ်လို့ယူဆပါတယ်။သိထားတာကြတော့ခရီးသွားတွေအနေနဲ့ကဟိုတချို့တွေကကျွန်တော်တို့နဲ့ကြာရင်ဈေးဘာလို့ဖြစ်ဖြစ်တက်တက်တာပါကြာပေါ့နော်။တန်တဲ့ကိုကကြတော့ဈေးမြင့်ပါလေ။အမြင့်တဲ့တစ်ချောင်းကုန်ကြမှုကိုများတာပေါ့။အဲဆိုဥမာစစ်စစ်ကြာချင်းစစ်စစ်ပြီးတော့စစ်စစ်ပြီးတော့ဥမာခရီးတွေကိုစစ်မယ်ဆိုရင်စစ်စစ်ပြီးတော့အလုပ်လုပ်ပေးတဲ့အာဆိုတော့ပိုကောင်းမယ်လို့ယူဆပါတယ
်။စီရဲတင်းမာနေတဲ့ရခိုင်ပြည်နယ်ကစစ်တွေပုံနှံကျွန်းကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေမှာရခိုင်လက်နက်ကိုင်အေးအေးအဖွဲ့နဲ့စစ်ကောင်စီတို့ကြားအပြန်အလှန်ဖမ်းဆီးမှုတွေအတွင်းဒေသခံတွေဖမ်းဆီးခံရတာ30ကျော်ရှိနေတယ်လို့ရခိုင်လက်နက်ကိုင်အေးအေးအဖွဲ့ကထုတ်ပြန်ထားပါတယ်။လက်ရှိမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တိုင်းလူလုံးမှာခီးတွာလာသူတွေကိုစစ်ကောင်စီကလုံခြုံရေးတင်းတင်းကြပ်ကြပ်စစ်ဆေးနေတယ်လို့မြို့ပေါ်ရက်ွက်တွေမှာလည်းဒေသခံတွေကိုမကြခဏဆိုသလိုဝင်ရောက်စစ်ဆေးဖမ်းဆီးမှုတွေရှိနေတာဖြစ်ပါတယ
်။ရခိုင်ပြည်နယ်ကအချိန်နည်းနန်းလောင်ပြောပြသွားတာပါခင်ဗျာ။အခုတော့ဒီနိုင်ငံတကာသတင်းစာတပုတ်ကိုလည်းတင်ပြကြပါမယ်။ကမ္ဘာကူလမကအဖွဲ့ကြီးရဲ့အရေးပေါ်နဲ့ကာလကြာကပ်ဘေးပညာရေးရမုံငွေအဖွဲ့ကြီးဖြစ်တဲ့Education cannot wait ရဲ့လေးလာချက်တွေအရတန်းနဲ့ချည်တဲ့ကလေးငယ်တွေနဲ့ဆယ်ကျော်သက်တွေဟာကပ်ဘေးကာလမှာဘေးကျန်နံကျက်ဖြစ်ပြီးပြဿနာမျိုးစုံကြောင့်ပညာသင်ကြားခွင့်မရခဲ့ကြသလိုအလားအလာရှိတဲ့အနာဂတ်ကိုလည်းအလွတ်ယူခံခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်ဒီအကြောင်းဂျနီဘာကနေလီဇာစလိုင်းပေးပို့လာတဲ့သတင်းလွှာကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ
်ကမ္ဘာကူလသမဂ္ဂအဖွဲ့ရဲ့ Education cannot wait ရန်မုံငွေအဖွဲ့ကြီးကို2016ခုနှစ်မှာတည်ထောင်စဉ်ကကမ္ဘာတဝန်းမှာကပ်ဘေးတွေကြောင့်ပညာသင်ခွင့်မရတဲ့ကလေးတွေပမာဏက85သန်းဝန်းကျင်မှာရှိပါတယ်။ပြီးခဲ့တဲ့6နှစ်အတွင်းကပ်ဘေးပေါင်းစုံကြောင့်နိုင်ငံ40ကျော်မှာစာသင်ခွင့်ပျောက်ဆုံးတဲ့အရေအတွက်ကသန်း222သန်းအထိမယုံနိုင်လောက်အောင်ကိုတိုးလာခဲ့တယ်လို့ ECW ရဲ့ညွှန်ကြားရေးမှူး Yasmin Sharif ကပြောပါတယ်။
Conflicts are raging around the world.
ကောလမှုပဋိပက္ခတွေကမ္ဘာတဝန်းမှာဖြစ်ပွားနေတာကိုသိပါတယ်။အဲ့ဒီပြဿနာတွေကပိုးပြီးတော့ရှေးကျလာနေပါတယ်။ဒီပဋိပက္ခရယ်နဲ့ဥရုဆိုင်ရာကပ်ဘေးတွေကြောင့်ဒုက္ခတွေအရေအတွက်နဲ့ဒေတာရင်းမှာနေရာပြောက်တဲ့သူအရေအတွက်ကပိုးပြီးတော့တိုးလာနေပါတယ်။ COVID-19 ကရောဂါဘေးကြောင့်လည်းပိုးတိုးလာပါတယ
်။အဖွဲ့ကြီးရဲ့လေ့လာချက်အရ 88.2 သန်းပမာဏရှိတဲ့ကလေးအရေအတွက်ဟာကျောင်းထွက်ခဲ့ရပါတယ်။ပညာရေးလေ့လာသူတွေကဒီကလေးတွေဟာကျောင်းပြန်တက်နိုင်မှုအခွင့်အလမ်းနှဲပါပြီးရလက်ကတော့ဒီကလေးတွေရဲ့ရှေ့ရေးအနာဂတ်နဲ့ဝင်ငွေအခွင့်အလမ်းကိုအလွန်ထိခိုက်နိုင်တယ်လို့ဆိုကြပါတယ်။ညွန်ကြားရေးမှူး Yasmin Sharif ကကျောင်းတက်ခွင့်မရတဲ့ကလေးအများအပြားရှိတဲ့နိုင်ငံအတော်များများကိုတွားရောက်ခဲ့တယ်လို့ဆိုပါရယ်မာလီ၊ချာ၊ဗဟိုအာဖရိကနိုင်ငံ၊တောင်ဆူဒန်နဲ့ကက်ဆိုက်နေတဲ့နိုင်ငံများစွာကကျောင်းတက်ခွင့်မရတဲ့ကလေးတွေဘလို့ဘွားရောက်ရလဲဆိုတာကိုရှယ်ရစ်ကမြင်ခဲ့ရတယ်လို့ပြောပါရယ
် When you don't go to school you
ကျောင်းမတက်ရတဲ့ကလေးတွေယောက်ျားလေးတွေကလက်နက်ကင်အဖွဲ့တွေအစိုးရအဖွဲ့တွေစစ်သွေးကြွတွေနဲ့အစိုးရအဖွဲ့တွေရဲ့အတင်းအကျပ်တင်သွင်းတာကိုခံရပါရယ်မင်းကလေးတွေကြတော့အိမ်မှာကြားမအခြေခံခွဲခြားဆက်ဆံခံရတာလိမ့်မိုင်းဆိုင်ရာအကြမ်းဖက်ခံရတာလူကုန်ကူးခံရတာအချိန်မတန်ခင်လက်ထပ်ထင်းများခံရတာငယ်ရွယ်စဉ်ကလေးမွေးရတာတွေတွေ့ရပါတယ
်အခုရရှိတဲ့စိုးရင်ဖွယ်ရာရှိတဲ့အချက်အလက်တွေကနိုင်ငံတကာခေါင်းဆောင်တွေနဲ့မူဝါဒချမှတ်သူတွေကိုလှုံ့နှိုးလိုက်တယ်လို့ဖြစ်ပါမယ်လို့ရှယ်ရစ်ကဆိုပါတယ်နိုင်ငံတကာအတိုင်းအဝန်းအနေနဲ့အကြောင်းတက်ခွင့်မရဖြစ်နေတဲ့ကလေးတွေအတွက်ပို့လုပ်ပေးဖို့လိုတယ်လို့လည်းပြောပါတယ်ဒါတွေမလုပ်ပေးခဲ့ရင်တော့နောက်ဆက်တွဲပြဿနာတွေကလူတွေနဲ့စီးပွားရေးတိုးတက်မှုတွေအပေါ်အကြီးအကျယ်ရိုက်ခတ်လာနိုင်တယ်လို့သတိပေးလိုက်ပါရခင်ဗျာ
ကမ္ဘာပေါ်ကကလေးငယ်တွေက ကမ္ဘာပြဿနာအမျိုးမျိုးကိုရင်ဆိုင်ခဲ့ရပြီးတဲ့နောက်မှာဒီပညာသင်ကြားခွင့်မရကြတဲ့အကြောင်းကိုကိုရဲမွန်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ VOA အထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ VOA ကတင်ဆက်တဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေရုပ်သံဗီဒီယိုဖိုင်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလာရောက်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားမြင်အားပေါ်ကိုတင်ပြပါရမယ်ရှင
်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနက2021ခုနှစ်အတွက်နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအစီရင်ခံစာကိုမကြာခင်ကထုတ်ပြန်ပါတယ်။ဘာသာရေးလွတ်လပ်ခွင့်ကိုလေးစားမှုဟာအခြေခံအခွင့်အရေးသာမကနိုင်ငံသားရေးမူဝါဒရဲ့အရေးပါတဲ့ဦးစားပေးအချက်လည်းဖြစ်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကင်ကအဖွင့်မှာပြောဆိုထားပါတယ်။ဘာသာရေးလွတ်လပ်ခွင့်တိုးတက်လာမှုတာရကအများအပြားကိုလည်းဝန်ကြီးဘလင်ကင်ကအလေးထားပြောဆိုပါတယ်။မော်ရိုကိုမှာဂျူးတွေရဲ့ယဉ်ကျေးမှုအမွေအနှစ်နေရာတွေကိုပြန်လည်ပြုပြင်ထိန်းသိမ်းရေးနဲ့ကျောင်းသင်ယူညွှန်းနှန်းနေမှာဂျူးသမိုင်းကိုထည့်သွင်းရေးဆောင်ရွက်ချက်တွေကိုသူကမှတ်ချက်ပြီးပြောဆိုပါတယ်။ထိုင်ဝမ်မှာတော့ဘာသာရေးဝတ်ပြုပွဲတွေတက်ရောက်ရေးအလုပ်သမားတွေကိုအပတ်စဉ်ပိတ်ရပ်ပေးဖို့ညှင်းဆိုတဲ့အလုပ်ရှင်တွေကိုအခုဆိုရင်အလွယ်တကူတိုင်ကြားနိုင်တာကိုလည်းသူကပြောဆိုခဲ့ပါတယ်။ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေဆက်ရှိနေပြီးဒီထက်ပိုပြီးဆောင်ရွက်ဖို့လိုအပ်နေတဲ့နေရာတွေကိုလည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ်။မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာအများစုမွတ်စလင်ရိုဟင်ဂျာတွေအပေါ်မှာလူသားတူအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်ဆိုပြီးပြီးခဲ့တဲ့မတ်လအတွင်းမှာပဲဝန်ကြီးဘလင်ကင်ကပြောဆိုထားပါတယ်။Eritrea နိုင်ငံမှာတော့ဘာသာရေးအဖွဲ့အစည်း၄ခုကိုပဲလွတ်လပ်စွာဝတ်ပြုကိုးကွယ်ခွင့်ပြုထားတယ်လို့လည်းသူကပြောပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံဟာလူမျိုးတုံးတပ်ဖြတ်မှုလူသားတူအပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့အများစုမွတ်စလင်ဝီဂါတွေနဲ့တခြားသောတိုင်းရင်းမျိုးနွယ်စုဝင်တွေဘာသာရေးအရလူနည်းစုဖြစ်ရသူတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေဆက်လုပ်နေတယ်လို့လည်းနိုင်ငံသားရေးဝန်ကြီးကပြောပါတယ
်။ Since April 2017 more than 1 million Uyghurs ethnic Kazakhs, Kyrgyz and others have been detained in internment camps in Xinjiang.
2019ခုနှစ်အေဒီလကတည်းကတပန်းကျော်သောဝီဂါတွေ၊ကဇက်၊ကာဂစ်လူမျိုးတွေနဲ့တခြားသူတွေကိုရှင်ဂျန်းကထိန်းသိမ်းရေးစခန်းတွေမှာဖမ်းဆီးထားပါတယ်။တရုတ်ကွန်မြူနစ်ပါတီရဲ့မူဝါဒတွေနဲ့မကိုက်ညီဘူးလို့ယူဆတဲ့တခြားသောဘာသာရေးကိုးကွယ်ယုံကြည်သူတွေကိုတရုတ်အစိုးရဆက်လက်ဒုက္ခပေးနှောက်ယှက်နေပါတယ်။ဗုဒ္ဓဘာသာဝင်ခရစ်ယာန်၊အစ္စလာမ်နဲ့တောဘာသာဝင်တို့ရဲ့ဝတ်ပြုကိုးကွယ်ရာနေရာတွေကိုဖျက်ဆီးမှုခရစ်ယာန်မွတ်စလင်တိဘက်ဗုဒ္ဓဘာသာဝင်တွေနဲ့ဖာလွန်ဂေါင်ကျင့်ကြံသူတွေကိုအိုးအိမ်နဲ့အလုအကန့်ရရှိရေးတွေမှာပါခက်ခဲအောင်လှုပ်ဆောင်တာတွေလည်းပါဝင်ပါတယ်အထူးသဖြင့်အမျိုးသမီးတွေနဲ့မိန်းကလေးတွေပညာသင်ကြားခွင့်အလုလုခွင့်လူမှုအတိုင်းအဝိုင်းမှာပါဝင်ခွင့်လို့လို့အခြေခံအခွင့်အရေးတွေကိုနှိပ်ကွပ်လာနေတဲ့တာလီဘန်လက်အောက်မှာဘာသာရေးလွတ်လပ်ခွင့်အခြေအနေတွေအလျင်အမြန်ဆုပ်ယုပ်ကျဆင်းလာနေတဲ့အာဖဂန်နစ္စတန်အကြောင်းကိုလည်းဝန်ကြီးဘလင်ကင်ကပြောပါတယ်။ကမ္ဘာတလွှားလူမှုအတိုင်းအဝိုင်းတွေအတွင်းမှာဘာသာရေးအရာလူနည်းစုဖြစ်ရသူတွေရဲ့အခွင့်အရေးတွေချိမ့်ချောက်ခံနေရတယ်ဆိုပြီးလဲဝန်ကြီးဘလင်ကင်ကညီကုန်းချုပ်မှတ်ချက်ပေးပြောဆိုခဲ့ပါတယ်။အိန္ဒိယမှာလူထုနဲ့ဝတ်ပြုကိုးကွယ်ရာနေရာတွေအပေါ်တိုက်ခိုက်မှုတိုးလာနေပါတယ်။ဗီယက်နမ်မှာတရားဝင်မှတ်ပုံတင်မထားတဲ့ဘာသာရေးအတိုင်းအဝိုင်းနေရာလူတွေကိုအာဏာပိုင်တို့ထိပါနှောက်ယှက်မှုနိုင်ဂျီးရီးယားနိုင်ငံမှာတော့ကိုယ်ပိုင်ယုံကြည်ချက်ကိုထုတ်ဖော်ကြသူတွေကိုပြစ်ဒဏ်ခတ်ရေးအတွက်ဒေသဆိုင်ရာအုပ်ချုပ်ရေးအဖွဲ့တွေကအတရေဖြတ်မှုတားဆီးရေးနဲ့ဘာသာရေးကိုထိပါစော်ကားမှုဆိုင်ရာဥပဒေတွေကိုအသုံးပြုနေကြပါတယ်။ကမ္ဘာတလွှားဘာသာရေးလွတ်လပ်ခွင့်အတွက်အမေရိကန်ပြည်ထောင်စုကဆက်လက်ရည်တည်သွားမှာဖြစ်ပါတယ်။တခြားသောအစိုးရတွေနိုင်ငံစုံအဖွဲ့အစည်းတွေနဲ့အရက်ဖက်အဖွဲ့အစည်းတွေနဲ့အတူကျွန်တော်တို့ဆက်လက်ဆောင်ရွက်သွားမှာဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကပြောဆိုခဲ့ပါရခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရရှင
်အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နေသားဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ခင်ဗျာတိတ်မကြခင်မှာပဲစီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားဖို့ရှိပါတယ် VOA ကိုအားပေးကြည့်ရှုနားဆင်နေကြတဲ့အတွက်ကျေးဇူးပါခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ
လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/va.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်
။မင်္ဂလာမနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။ VOA American တိုင်းရင်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line meter 24451နဲ့ line meter 190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ကြည့်ရှုနိုင်ကြတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန့်အောင်သတင်းလွှာစတာတွေမတိုင်ခင်မှာသတင်းတောင်အမှတ်စုအစီအစဉ်ကိုတင်ဆက်ပေးကြပါလေစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မြန်မာနိုင်ငံလူအခွင့်အရေးအခြေအနေအထူးကြာဆင်းလာတယ်လို့နိုင်ငံတကာကပြောနေကြပါတယ်ပြည်တွင်းမှာအိုးအိမ်စွန့်ပြေးရသူတွေကအစကြောင်းတက်ဖို့ခက်ခဲနေတဲ့ကလေးငယ်တွေအစုံကြုံတွေ့နေရတဲ့အခြေအနေတွေကိုရန်ကုန်ကပေးပို့လာတဲ့သတင်းတော့မှတ်စုမှာနားဆင်ရမှာပါကိုဇော်ဝင်းနိုင်ကတင်ပြထားပါတယ်ခင်ဗျာ
ဇွန်လ20ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာဒုက္ခသည်များနေ့မှာမြန်မာနိုင်ငံတွေကနေထွက်ပြေးခဲ့ရတဲ့ဒုက္ခသည်အရေအတွက်ဟာတိတ္တသမ4တန်းလောက်ရှိပြီးပိုပြီးတင်းမာနေတဲ့စီးရေပတိပခတွေကြောင့်နေရာဆွန့်ခွာသူဦးရေဒီတဲ့ပိုများလာနိုင်ခြေရှိတယ်လို့ကုလသမဂ္ဂအဖွဲ့ကခန့်မှန်းထားပါတယ်ဒုက္ခတွေအတွက်စာနာရိတ်ခါအထောက်ပံ့အသက်မွေးဝမ်းကြောင်းစတဲ့စိန်ခေါ်မှုတွေရှိသလိုကျန်းမာရေးဗန်နဲ့ဖုန်းလိုင်းလိုဝန်ဆောင်မှုတွေမရှိလို့သူတို့အတွက်လုံခြုံရေးနဲ့အရေးပေါ်ကူညီကယ်ဆယ်ရေးအတွက်စိုးရင်စရာရှိတယ်လို့ကမ္ဘာဒုက္ခသည်တွေအတွက်ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်ဒီလိုအခြေအနေမှာစစ်ဆောင်တွေကိုထောက်ပံ့ဖို့ခက်ခဲတယ်လို့ဖရူဆုမြို့နယ်အနောက်ဖက်ချမ်းစစ်ဘေးရှောင်ကူညီဆောင်ရွက်ရေးကော်မတီရဲ့တာဝန်ခံကအခုလိုပြောပါတယ်
အမှန်ကျတာလည်းရှင်းပါတယ်ခါတော့ဖုန်းရှိနေတာလည်းကျွန်တော်တို့သွားရတယ်ရှင်းရှိရတယ်ဒုက္ခရောက်လာကြအမှန်ပဲပြောတယ်နာမည်သက်သေရေးကဆောက်ပေါ့အမှန်ကတော့ရှိတယ်အမေရိကန်ကကောနာမည်သက်သေရေးကြီးကောသူစစ်ဆပ်ဖို့လုပ်တဲ့အစီအစဉ်ဆိုင်ကြီးအောင်ဆောင်ရှိတော့ကျွန်တော်တို့အမှန်တော့ဖြစ်ပြီးတယ်နော်ပေါ်ပြီးလဲတောင်းဆက်ဖြစ်တယ
်ထိုင်းမြန်မာနယ်စပ်ကအကြီးဆုံးဒုက္ခသည်စခန်းတစ်ခုဖြစ်တဲ့မဲလစခန်းမှာလဲဇွန်လ20ရက်နေ့တုန်းကကမ္ဘာဒုက္ခသည်များနေ့ကျင်းပခဲ့ပြီးနှစ်ပေါင်း20လောက်ဒုက္ခသည်စခန်းထဲမှာပဲထွက်ပေါက်မရှိသလိုနေထိုင်နေရတဲ့အတွက်သူတို့ရဲ့ကလေးငယ်တွေရဲ့အနာဂတ်ကင်းမဲ့နေတဲ့အကြောင်းဆန္ဒဖော်ထုတ်ခဲ့ကြပါတယ်ဒုက္ခသည်အများစုကတတိယနိုင်ငံထွက်ခွာဖို့စောင့်နေကြရတာဆယ်စုနှစ်နှစ်ခုနီးပါးလောက်ကြာခဲ့ပေမဲ့အခုချိန်ထိသွားလို့မရကြသေးပါဘူးလက်ရှိမှာအစားအသောက်မလုံလောက်တဲ့ပြဿနာဒေသမှာကျမရင်းနဲ့ကလေးငယ်တွေရဲ့ပညာရေးအခက်အခဲတွေကိုပါရင်ဆိုင်နေရတယ်လို့အဲ့ဒီစခန်းမှာနေထိုင်တဲ့ဒုက္ခသည်တဦးကပြောပါတယ်
ကြောရည်ဆိုင်နေရတဲ့ဘာကလိခသူလောက်မရတာတစ်ချက်နောက်တစ်ခါကျမရင်းနဲ့ပတ်သက်ပြီးစေဝါဖူးကြတဲ့အချိန်မှာကြလို့ရှိရင်ဒီမှာကသတ်မှတ်ချက်ထားတယ်တနည်းကိုလူ10ယောက်ဆိုရင်10ယောက်တည်းပို့မယ်ဒီရက်ပို့ပြီးဒီမှာပို့ဘူးစေဝါပိုင်းဆိုင်ရာအခက်အခဲတွေရှိတယ်ကျမရင်းနဲ့ပတ်သက်ပြီးရေးကြည့်တဲ့လူကကျန်ဒီကနေမဲဘောက်ကိုပို့ပြီးတယ်ဒါပေမဲ့အခုကကျတော့မဲဘောက်ကိုမြင်မကောင်းတဲ့လူတိုင်းကိုဒီမှာရေးကြည့်တဲ့လူတိုင်း15ယောက်ဆိုရင်15ယောက်လုံးကိုပို့လို့မရတော့ဘူးသူ့ဘတ်ဂျက်ရဆိုပြီးတော့10ယောက်လောက်ပဲပို့တော့မခွဲရနဲ့ပို့တယ်မင်းတို့တရားဝင်တော့မရဘူးဒါပေမဲ့ခုနောက်ပိုင်းမှာမဲဘောက်ကိုကျမ်းမာရေးကြကျင်နေပါခြင်းဆိုလက်မှတ်ရေးပြီးတော့လက်မှတ်တော့ညှာပြီးရတယ်မလွှဲတာမဟုတ်ဘူးเนาะအဲ့ဒါကကိုကနေကိုမဲဘောက်ပါသွားမြဲကျမ်းမာရေးဥပမာသွားနှုတ်ခြင်းလည်းကျွန်တော်စခန်းထဲမှာသွားနှုတ်တာမရှိဘူးမဲဘောက်ရှေ့ကန်ကိုကနေကိုလက်မှတ်ညှာရေးပြီးတော့မှသွားနှုတ်လက်မှတ်ခပြီးရတယ်နောက်ကားတော့ကိုကနေကိုခံဖို့เนาะဘိုးရင်တော့ဆိုလို့ရှိရင်ကျွန်တော်စခန်းထဲမှာသွားနှုတ်တာတို့သွားပြတာရှိတယ်မျက်မှန်ပါညာရှိတယ်ဒါပေမဲ့ခုနောက်ပိုင်းကမရှိတော့ဘူးနောက်ပညာရေးအနေနဲ့ကြည့်ရင်ဒီမှာရှိတဲ့အကြောင်းတွေအကုန်လုံးကပတ်စံပြီးရတယ်အလကားကြောင့်ဒီကောင်းမှမရှိတော့ဘူး။အဲ့ဒါမကြည့်ချင်းသားလေးကိုတို့တော့
မေလာဒုက္ခသည်စခန်းမှာဒုက္ခသည်ပေါင်း 28,000 ကျော်ရှိနေပြီးကရင်အပါဝင်လူမျိုးပေါင်းစုံမျိုးနွယ်စု73မျိုးနေထိုင်နေကြတာပါ။အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကဒုက္ခသည်တအူးအတွက်လှဆင်ပေးတဲ့စားတောက်ဈေးကတစ်လလုံးမှာ ဘန်ဝင်နဲ့ဆိုရင်ဘတ်190အမေရိကန်ဒေါ်လာနဲ့ဆိုရင်တော့9ဒေါ်လာလောက်သာရှိတဲ့အတွက်မလောက်ငှားကြပါဘူးဒုက္ခသည်စခန်းတွေမှာစားဝတ်နေပြည်သနာကအကြီးဆုံးအခက်အခဲဖြစ်နေပါတယ်ကမ္ဘာဒုက္ခသည်များနဲ့မတိုင်ခင်ဇွန်လ19ရက်နေ့တုန်းကလည်းဒုက္ခသည်စခန်းတွေမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေဟာသူတို့နေရပ်ကိုပြန်နိုင်ဖို့ဆန္ဒပြခဲ့ကြပါတယ်ဒုက္ခသည်များနေ့အတွက်ရည်ရွယ်ပြီးသူတို့လှုပ်ရှားခဲ့ကြတာဖြစ်ပါတယ်သူတို့အိမ်ပြန်နိုင်ဖို့အတွက်လုံခြုံရေးအာမခံနိုင်တဲ့အခြေအနေကိုပြန်ရဖို့ကုလသမဂ္ဂအပါအဝင်သက်ဆိုင်တဲ့အဖွဲ့တွေကိုတောင်းဆိုခြင်းတယ်လို့ကောက်ဆစ်စပဇာဒုက္ခသည်စခန်းအမှတ်9မှာခေါ်လုံနေတဲ့ဥကြောင်မင်းကအခုလိုပြောပါတယ
်ကျွန်တော်တို့ကမွန်လရရှိတဲ့မွေးရပါနိုင်ငံသားအခွင့်အရေးစစ်တမ်းရှိပေါ်ရအဲ့ဒါဖြန့်လေးရရှိရတဲ့အလုံးအရေးကြီးတယ်နောက်ဘေးကင်းလုံခြုံမှုအတွက်ကျွန်တော်ကအရေးကြီးကြီးလိုအပ်တာကတော့အဲနိုင်ငံတကာရေး security ပေါ့ဗျာအာတူဒီတော့မဟုတ်ဘူးနိုင်ငံတကာရေး international security ကိုကျွန်တော်မျက်တာလိုအပ်တာနောက်ကျွန်တော်ပြင်နေဆိုရင်မလာချေရတော့ကျန်လေနေထိုင်ခွင့်ပြုခြင်းနဲ့ကျွန်တော်ရဲ့ပိုင်ဆိုင်ခဲ့တဲ့ပိုင်ဆိုင်မှုများကျန်လေရရှိခြင်းကိုလေ့လွဲပါတယ်မြန်မာနိုင်ငံတော်လက်ရှိကြီးပေါ်နေတဲ့စီးရဲပဋိပက္ခအမြန်ဆိုရတဲ့အတွက်ကျွန်တော်တို့ကထောက်ဆောင်ပေးပါတယ်အဲ့ဒါလေကျွန်တော်ရဲ့ကောင်းဆုံးချောင်းအပါအဝင်ပါရှင်။ဒီအရှာလာကိုမမဆူရောယွင်းောနောက်နိုင်ငံတကာအတန်းရောင်းောလက်ခံဆွေးနွေးပေးကြဖို့အတွက်ကျွန်တော်အလဲနဲ့ကျွန်တော်မျက်ပြရကန်ကြီးကောင်းဆုံးကြည့်ပါရခင်ဗျာ
။ဆရာနာသိမ့်ပြီးနောက်ဒေတာတွင်လက်နက်ကံပဋိပက္ခတွေကြောင့်အိုးအင်းဆုံးခွာထွက်ပြေးနေရတဲ့ဒုက္ခသည်တွေမှာသူတို့ရဲ့နေအိမ်မီးရှို့ခံရတဲ့အခြေအနေတွေကြောင့်ပြန်စရာအိမ်မရှိတော့ဘဲရောက်တဲ့အရမသာအခက်အခဲတွေနဲ့ရင်ဆိုင်နေရသူတွေလည်းရှိပါတယ်။စစ်ကောင်စီတပ်နဲ့လက်အောက်ခံအဖွဲ့အစည်းတွေကမီးရှို့လို့နေရာပေါင်း435နေရာကလူနေအိမ်ခြေပေါင်း19000နီးပါးပျက်စီးခဲ့တယ်လို့ Data for မြန်မာကဖော်ထုတ်ရေးသားထားပါတယ်။ကိုရဒေတာမှလက်နက်ကန်ပဋိပက္ခငြင်းတက်လို့ကိုရူကိုဒါစနစ်နဲ့ယာယီတဲထိုးပြီးနေဖို့နေရာပြန်လာသူတချို့ရှိပေမဲ့အများစုကအခုထိပြန်မလာနိုင်သေးဘူးလို့စကိုင်းတိုင်းတဲကဒုက္ခသည်တဦးကပြောပါတယ
်။ငါကနေနေတိုင်းလူတွေကအကုန်လုံးပြန်လာမနေရတော့ဘူးကွ။ဒီလိုရကြွလေဟိုအိမ်ကျန်းလာခဲ့နဲ့ဟိုတယောက်နှစ်ယောက်လာကြည့်ကြည့်တော့ဘာမှကိုသူတို့မယူစရာလည်းမရှိတော့ပျက်စီးသွားတော့ကြတော့တော်တော်ကိုအကြောက်တရားလေးဝင်ပြီးတော့အကုန်လုံးဒီပါပြန်မရောက်ကြအောင်အချို့တတိလောက်ပဲပြန်လာကြအခုအချိန်နေရတော့ပြန်လဲထူထောင်ရေးရတော့လောက်ကြပါတယ်လောက်တယ်ဆိုတော့ကဟိုကောင်းမွန်ရမဟုတ်ဘူးအေးယာယီတို့မိုးကလေးတွေတို့ထရွက်တဲလေးတွေတို့တော့ပြန်ပြောအဲ့လိုစောက်ပြနေကြရတော့ပေါ့ဟိုပြည်သူတွေဆိုတာကဘာမှမဆိုင်နဲ့အပြစ်မဲ့တဲ့လူတွေကိုသူတို့ဒီလောက်ထိလောက်ရတာတော့ဒါလုံးဝလူမစနဲ့လောက်ရပေါ့
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညီနက်ဆောင်ရွက်ရေးအဖွဲ့ UNOCHA ကမြန်မာနိုင်ငံမှာအမျိုးသားအမျိုးသမီးနဲ့ကလေးငယ်ဥယျာဉ်တပ်တန်းကျော်ဟာရွှေ့ပြောင်းနေထိုင်နေရပြီးအဲ့ဒီထက်မှဆရာနာသိမ့်ပြီးနောက်ပြည်ပခါနဲ့လူညုံရေးအခြေအနေတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူ9သိန်းနီးပါးလည်းပါဝင်တယ်လို့ထုတ်ပြန်ထားပါတယ်ကုလသမဂ္ဂကမ္ဘာစာနာရေးခါအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရဆွန့်ခွာတင်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကြတဲ့ဟာကြီးထွားလာနေတယ်လို့ပြောပါတယ်ဒီတွင်ရေးအခြေအနေကြောင့်ဒုက္ခတဲ့အများဆုံးရှိတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံပါဝင်နေသလိုထပ်ပြီးတော့လည်းဒုက္ခတဲ့အရေးတော်ဟာဒီတဲ့ပုံများလာနိုင်တယ်လို့ခန့်မှန်းခံထားရတဲ့မြန်မာပြည်တွင်းကဒုက္ခတဲ့တွေဟာအခြေခံစားတောက်နေထိုင်ရေးကျန်းမာရေးနဲ့လူသားချင်းစာနာမှုအကူအညီတွေအတော်လေးလိုအပ်ချက်ရှိနေတဲ့အကြောင်းဒီတစ်ပတ်ရဲ့သတင်းတော်မတ်စုအစီအစဉ်ကနေတင်ဆက်ပေးလိုက်ရပါတယ်ခင
်ကိုယ်ဇော်ဝင်းလိုင်တင်ဆက်တဲ့သတင်းတော်မှတ်စုအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတခါတော့စီးပွားရေးကဏ္ဍဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တူဦးချင်းဝင်ငွေဟာအိန္ဒိယကိုကျော်လွန်လာပြီးကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံအဆင့်ကနေမကြခင်မှာပြန်လည်လွတ်မြောက်ဖို့ရှိနေပါတယ်ဒါပေမဲ့အဆက်မှုလုပ်ငန်းသုံးဓာတုပစ္စည်းအစိတ်အတောင့်တွေကတဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးတာလူလူကျန်းမာရေးကိုထိခိုက်လာနေရာတွေကနေပြီးတော့ဒီဖွံ့ဖြိုးမှုကိုပါဆုံးရှုံးလာနိုင်တယ်လို့သုံးသပ်ကြပါတယ် AFP သတင်းဆောင်မကိုအခြေခံပြီးမတ်တင်ဂီတက်ကဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာတင်ပြထားပါတယ
်ဘင်္ဂလားဒေ့ရှ်ကဘာရီကင်ကမြစ်ကမ်းပေါ်မှာအထည်ချုပ်စစ်ရုံးတွေမရောက်လာခင်ညည်ရီမညစ်ညမ်းခင်ကတည်းကဂရုလီသမားကာလူမိုလာအလုပ်လုပ်ခဲ့တာပါအသက်50နှစ်နဲ့ရှိပြီဖြစ်တဲ့သူဟာနာရာရှည်6ဆုနေပြီးဓာတ်မတည့်တဲ့ယောဂနဲ့အရေးပြားမှလည်းအဖုအပိတ်ကြီးထွက်လာပါတယ်။ ညည်မတန်တာကြောင့်လို့ဆရာဝန်ကပြောပြီးသူ့ကိုလည်းဂရုလေသမားအလုပ်ကိုဆွန့်လို့မြစ်ကိုလည်းရှောင်ဖို့ပြောပြီးမယ်လေဒီအလုံးနဲ့စာဝတ်နေရေးဖြည့်ရှင်းနေရတာကြောင့်မဖြစ်နိုင်ဘူးလို့ဒါကမျိုးပြင်စက်မှုလုပ်ငန်းရပ်ကွက်ကတွေ့ရင်အနီးမှာမူလာကအေးပီကိုပြောပါတယ်
ပါလူမြင့်နီးမှာနေတဲ့မွတ်စလင်ဦးတင်ကလည်းအခုလိုပြောပါတယ်။လက်ရှိမှာတော့မြစ်ရီထဲမှာဒါကာကအမှိုက်အညစ်ကြေးအားလုံးပါဝင်နေပါတယ်။ဒေသကံတွေအနေနဲ့ဒီရီကိုသုံးလုံးမရပဲဒုက္ခတွေ့နေပါတယ်။
တိတ်ပြီးနောက်ကြည့်မြက်ပက်နေပြီးအနံ့လဲဆိုးပြီးတော့အောက်ခြေမှာမိသိန်းတန်းငွေတွေတောင်ထွက်နေပါတယ်။မိုဟာမက်ရာဂျစ်ကလည်းလေသမားတူဖြစ်ပါတယ်။ဘူရီကန်ကမြစ်ဆိုရင်အရင်ကလိုရေရုအတိုင်းဒါမရှိတော့ပါဘူး။
ဒီရေကြတဲ့ဆိုရင်မြေရေကအန်နီယာရှိတဲ့အဆင့်တွေကိုရော့သွားပါတယ်။ဒီရေစနစ်ကလည်းပျက်စီးနေပါပြီ။အက်ဒူကလက်ကတော့လေသမားတူဖြစ်ပါတယ်။အကဲမိုဒီဖာလုံးခဲ့တဲ့ဆယ်စုနှစ်တစ်ခုတုန်းကဆိုရင်ရေကသုံးလို့ရပါသေးတယ်။အခုတော့လုံးဝညဉ့်ညမ်းသွားပါပြီ။ရေချိုးဖို့သုံးဖို့မရတော့ပါဘူး။ငါးလည်းမရှိတော့ရှားပါသွားပါတယ်။
ပြည်သူတွေငှက်ပေးတဲ့ရင်ဆိုင်ခဲ့ကြတဲ့လွတ်လပ်ရေးစစ်ပွဲနောက်ပိုင်းရာစုနှစ်ဝက်အတွင်းဘင်္ဂလားဒေ့ရှ်နိုင်ငံမှာစီးပွားရေးအောင်မြင်မှုတွေထွက်ပေါ်လာပါတယ်။လူရေတရာ69ကိုကျော်လွန်ပြီးကုလသမဂ္ဂရဲ့ဖွံ့ဖြိုးမှုအနည်းဆုံးနိုင်ငံစည်းကနေမကြာခင်မှာပဲလွတ်မြောက်တော်မှာဖြစ်ပါတယ်။အထည်ချုပ်ကုံတော်ရေးတိုးတက်လာမှု ကမ္ဘာတစ်လွှာအဝတ်အထည်လုပ်ငန်းကြီးတွေအတွက်ဝန်ဆောင်မှုတွေကြောင့်အမျိုးသမီးတန်းချီပြီးအလုပ်ကံရရှိသလိုနိုင်ငံရဲ့နှစ်စဉ်တင်ပို့ကုန်ဒေါ်လာ50ဘီလီယံရဲ့ရှစ်ဆယ်ရာခိုင်နှုန်းလောက်ကိုဒီကဏ္ဍကရရှိနေတာဖြစ်ပါတယ်။ဒါပေမဲ့လည်းဆက်မှုလုပ်ငန်းသုံးဓာတ်ရုပ်ပစ္စည်းတွေမြစ်ချောင်းတွေထဲကိုရောက်ရှိတာနဲ့အတူပဲဒီဖွံ့ဖြိုးမှုတွေနဲ့အတူအကြီးအကျယ်ဆုံး
Rivers are dead. Many of the rivers.
Yedega pyasi ne ba bi. Yede amya pya pyasi ne ba bi. Myo do twai ga myede pyasi ne ba bi. Myo ji de ana ga myede le pyasi ne ba bi. Aku so yin naingan tawan ga myede pyasi twa ba lai me. Dilo si ga me sat mu longan ni ne nyin nyam mu myo de ko ma ta si nai mu so yin naingan atwin ga myede a long pyasi bi yezo myang ji phit la ma ba.
Parikenga myee ma chromium ne cadmium drop ba win mu ga kaba jamma ye apwe ji WHO ye a myin song sin tat mat che the 6 sa jo mya ni de lo Bangladesh asoya ye mye chang tutitana san ya apwe 2020 phi ni a sin khan sa ma pho pya ba de di dat tat tu re ga lu jamma ye ko a chi che thi kai se pe asauk pyesi mu chauk ka yoga la ma se be mwe phwa da re ko phit si da ba ဒါကမျိုးတော်တဝန်းကဆက်မှုလုပ်ငန်းရက်ွက်တစ်ခုဖြစ်တဲ့ရှာယံပါမာနေထိုင်ကြသူတွေကတော့အနည်းဆုံး၁၀ယုံ၃၀၀လောက်ဟာစွန့်ပြစ်ရေစိုးတွေကိုတန့်စင်ခြင်းမရှိဘဲဘာရီကင်ကမြစ်ထဲကိုစွန့်ပြစ်နေကြတယ်လို့ပြောပါတယ်။ဂျာဟန်ဂျာအလန်ကတရေ၁၀ယုံကဝန်တန်းတူဖြစ်ပါတယ်။ဘိုရီကန်ကန်တော်တဲ့သူစီကတော့လေဒီကအမှိုက်တွေကဘယ်ကိုရောက်သွားတယ်လဲဆိုတာမသိပါဘူး။နှစ်တိုင်းကမ်းပ Nangan Dita Maro, and Ni Naga Sayo de Kugani, Jet Tuyam Yizuri, Jim Yang de Degu, Siwinirago, Epiku, Piazabadi. Tabi Mele, Dikesago, Baduma, Mabio Yebe, no say Niade, Lu, and Yima Pore, Dita Ganta Uga, Piovadi. Take that say young Tongtong Naya Lago goes up you there. Bing Ladish, a tejone, Piba, Bogon, Lunga Shimya, a poe, BG, ME Garo, do ye a poe when they go to be there. The Bawa Bawinjan Sanya, a thin papu, Lemma, Madane, Kugan, Piosubade. Bing Ladish, a digam, Yijirin, a Sassan Nijade, Nichang Niajo Shibi, Direga, Libon de Bonha, a Jij, Ninyani Rajao, a Yibo Bubian, Tending Bulu Ajao, Bigade, Ibila, a Dwe, Bing Ladish, the Bawa, Bawinjan Sanya, Ubidi, Binashinya, Puega, a Suya Tango, Ubidi, Jang Ya, a Jang Jaza, Bibu, Tabade, a Suya Pega, Gomshin Diago, Puevade, A new time you chum ya sanya gom shinga, ye drigu, nyin yan si de se yung drigu, tenji de ye dress some yue labare. Gom shin chi kep ye a thick yuiko kayare, Manja Chowdhury ga akhu lo pyo ba de.
As the guardian of the
ဒီနိုင်ငံရဲ့မြစ်တွေနဲ့ရေရင်းမြစ်တွေကိုထိန်းသိမ်းဆက်ရှောက်သူအနေနဲ့ညဉ့်ဉန်းမှုရပ်သွားအောင်လိုအပ်တာတွေအားလုံးဆောင်ရွက်သွားပါမယ်။ဒါမှမဟုတ်တဝါပတ်ဝန်းကျင်ဆိုင်ရာပြည်မှုကျူးလွန်သူတွေကိုပြည်ထောင်ချမှတ်ရေးဆိုင်ရာလက်ရှိဥပဒေကတိုက်ပြီးမပြင်းထန်တာကြောင့်သူတို့ကိုတော့မတားဆီးနိုင်ပါဘူး။ဒါကြောင့်ကျွန်တော်အနေနဲ့ဥပဒေနဲ့ပတ်သက်လို့ဆောင်ရွက်ချရပါမယ်။အမည်ဖော်ထုတ်ရှုတ်ချတာမျိုးတွေလည်းလုပ်ရပါလိမ့်မယ်။ဥပဒေကိုပြုရင်ပြောင်းလဲဖို့ကြိုးစားမှာဖြစ်ပြီးလူထုချမ်းမှာပို့ပြီးသိရှိနားလည်လောင်လည်းလုပ်ကြရပါလိမ့်မယ်။ကျွန်တော်တို့မှာကောင်းမွန်တဲ့သဘောပေါက်ခြင်းစနစ်ကောင်းမွန်တဲ့ဇီဝဗေဒစနစ်မရှိဘဲနဲ့စစ်မှန်တဲ့ဖွံ့ဖြိုးမှုစစ်မှန်တဲ့တိုးတက်မှုလည်းမရနိုင်ဘူ
း။ပဒင်ကြီးတိုင်းတင်ပြတဲ့စီးပွားရေးကဏ္ဍအပြီးမှာတော့အခုတခါဘလော့ဂါတွေပြောသမျှအစီအစဉ်လည်းဖြစ်ပါတယ်။တန်ဖိုးကြီးဇင်ကန်ဖက်ရှင်အမှတ်တစိတ်ဒီထဲမှာ digital crypto ငွေကြေးနဲ့ဝယ်နိုင်အောင်ဒီဇိုင်နာ Philip Blind ကနေပြီးတော့ပထမအဦးဆုံးလှုပ်ထားပါတယ်။crypto ငွေကြေးရဲ့တန်ဖိုးကအမြဲတမ်းအတက်ကျဖြစ်နေတာမို့ဝယ်ယူသူတွေအနေနဲ့ဘယ်လိုမျိုးဈေးပေးပြီးတော့ဝယ်ကြရမှာပါလဲ။မတ်စုမြတ်မုံက writer သတင်းကိုအခြေခံပြီးတော့ blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ခင်ဗျာ
။ Bitcoin ကစတဲ့ online ပေါ်မှာတက်လက်ပတ်နိုင်တဲ့ digital crypto ငွေကြေးတွေအခုဆိုရင်ဈေးကွက်ထဲမှာအများကြီးရှိနေပါပြီ။ crypto ငွေကြေးနဲ့ငွေပေးချေနိုင်တဲ့စီးပွားရေးလုပ်ငန်းတွေလည်း American အပါအဝင်နိုင်ငံတော်တော်များများမှရှိနေပါတယ်။တန်ဖိုးကြီးတဲ့ဇင်ကန် fashion အမှတ်တရတွေထဲမှာ crypto ငွေကြေးနဲ့ online မှာဝယ်နိုင်အောင်ပထမဆုံးလုပ်ခဲ့တဲ့ German designer Philip Blaine ရဲ့ Philip Blaine ဆိုတဲ့အမှတ်တရ fashion တွေကို site မှာပါ crypto ငွေကြေးနဲ့ဝယ်လို့ရအောင်လုပ်ထားပါတယ်။ British နိုင်ငံ London မြို့ Bond Street မှာအေဘရလကုန်ပိုင်းကဖွင့်ခဲ့တဲ့ site မှာအဝတ်ထည်တွေကိုစတာလင်ပေါင်တဲ့တာမကခရစ်ပတိုငွေကြေးအမျိုး20ကျော်နဲ့ဝယ်ယူနိုင်မှာဖြစ်ပါတယ်။ကမ္ဘာကျော် fashion designer တွေထဲမှာအဝတ်ထည်တဲ့လူသုံးကုန်တွေကိုခရစ်ပတိုငွေကြေးနဲ့ဝယ်လို့ရအောင်ကမ္ဘာမှာပထမဆုံးလုပ်ခဲ့တဲ့ fashion designer ဖြစ်ပါတယ်။ပထမဆုံးသူ့ရဲ့ online site ပေါ်မှာစလုပ်ခဲ့ပြီးအခုတော့ London က flagship store မှာပါခရစ်ပတိုငွေကြေးနဲ့ရောင်းနေတာဖြစ်ပါတယ
်။ It actually all started last year in August because we were the first luxury
brand. 2021 August လကတည်းကစခဲ့တာပါ။ Zinkan Fashion အမှတ်တရတွေထဲမှာ digital ငွေကြေး crypto နဲ့ online မှာပထမဆုံးပေးဝယ်နိုင်အောင်ကျွန်တော်တို့ကစခဲ့တာပါ။ဈေးကွက်ထက်ကတုံ့ပြန်မှုကိုကျွန်တော်ကိုယ်တိုင်အားသိခဲ့ရပါတယ်။တချို့လူထုလူစားတွေပဲ crypto နဲ့ပေးဝယ်ချလိုက်မယ်လို့ကျွန်တော်ထင်ထားခဲ့ပေမဲ့လုံးဝပြောင်းပြန်ဖြစ်နေပါတယ်။မနစ်တုန်းက online ကနေဝင်ငွေ euro တန်း100ဝင်ပါတယ်။300ခိုင်နှုန်းက crypto ငွေကြေးကရတာဖြစ်ပါတယ်။ဒီနေ့အဲ့ဒီပမာဏနှစ်ဆဖြစ်အောင်လုပ်နိုင်မယ်ထင်ပါတယ
်။ online ပေါ်မှာဒါလက်ပတ်ပေးချေနိုင်တဲ့ crypto ငွေကြေးတွေရဲ့ဈေးတွေကတစ်ချိန်လုံးအတက်အကျပြောင်းလဲနေတာမျိုးဖြစ်ပါတယ်။ဒီတော့ Philip Lane ရဲ့ fashion ပစ္စည်းတွေဝယ်သူတွေအနေနဲ့ဈေးဘယ်လိုပေးပြီးဝယ်ရမှာပါလဲ
။ Crypto currencies are changing all the time. They go up and down, right? And we expect
crypto ငွေကြေးကတစ်ချိန်လုံးပြောင်းလဲနေပါတယ်။တက်လိုက်ကျလိုက်တစ်ချိန်လုံးဖြစ်နေတာပါ။ကျွန်တော်တို့ဆိုင်က crypto ငွေ25မျိုးလောက်လက်ခံပါတယ်။အချိန်လုံးဈေးတွေပြောင်းလဲနေတာကိုဘယ်လိုလုပ်လဲဆိုရင်7မိနစ်တိုင်းမှာဖြစ်နေတဲ့ဈေးတွေတွက်ပြီးပေါက်ဈေးကိုပြင်ပေးပါတယ်။ဝယ်သူတွေအတွက်ဈေးမှန်အမြဲဖြစ်အောင်လုပ်ပေးပါတယ်။စိန်ခေါ်မှုကတော့တိတ်ကြီးပါတယ်။ဆိုင်မှာလည်းအလားတူပါပဲ။ဆိုင်မှာကြတော့ဈေးရေးထားတဲ့ကတ်ပြားကိုကြည့်ပြီးဒါက Bitcoin ဒီလောက်ဈေးဖြစ်လိမ့်မယ်လို့ပြောလို့မရပါဘူး။အဲ့ဒီဈေးကညနေဘက်မှာတက်ရင်တက်သွားနိုင်ပါတယ်။အဲ့ဒါကြောင့် QR code တွေလုပ်ထားပေးပါတယ်။ကိုယ်စမတ်ဖုန်းနဲ့အဲ့ဒီ QR code ကိုစကန်ဖတ်ပြီးဒီနေ့လက်ရှိဖြစ်နေတဲ့ crypto နဲ့ဆိုဘယ်လောက်ဈေးပေးရမလဲဆိုတာချက်ချင်းသိနိုင်ပါတယ်ဝယ်နိုင်ပါတယ်ဝယ်သူတွေအနေနဲ့ crypto ငွေနဲ့လွယ်လွယ်ကူကူဝယ်နိုင်သုံးနိုင်တာမျိုးပဲဖြစ်စေချင်ပါတယ
်အခု2022ခုနှစ်မေလထဲမှာ crypto ငွေကြေးတွေစံချိန်တင်အောင်ဈေးတွေကျနေပါတယ် crypto ဈေးကွက်မှာအချိန်နဲ့အမျှအတက်အကျဖြစ်နေတာပါ Philip Blaine အမှတ်တရပစ္စည်းတွေကတော့တက်မှတ်ထားတဲ့ Sterling Bond တန်ဖိုးပေါ်မူတည်ပြီးပြောင်းလဲသွားတဲ့ digital ငွေကြေးဈေးဖြတ်တယ်လို့ရှင်းပြပါတယ
် price okay in pounds never changes so if you come here to London on Bond Street to buy a Philip Lane leather jacket for 3000
Sterling pound နဲ့တက်မှတ်ထားတဲ့ပစ္စည်းတွေရဲ့ဈေးနှုန်းကဘယ်တော့မှမပြောင်းလဲပါဘူး London မျိုး Bond Street လမ်းဆိုင်ကိုလာပြီး Philip Lane တရေဂျက်ကက်တစ်ထည်ဝယ်မယ်ဆိုရင်ပေါင်3000လောက်ဈေးပေးရပါတယ်ဒီပေါင်3000ဈေးကဘယ်တော့မှပြောင်းမသွားပါဘူးဒါပေမဲ့ digital ငွေကြေး crypto နဲ့ဝယ်မယ်ဆိုရင်တော့ Sterling pound နဲ့ဖြစ်နေတဲ့သူ့ပေါက်ဈေးပေါ်မူတည်ပြီးအတက်အကျရှိမှာပါ crypto ငွေကြေးရှိသူတိုင်းcrypto ငွေနဲ့အယောင်းဝယ်လုပ်နေသူတိုင်းဒါကိုသိပါတယ်တခါတလေ crypto တန်ဖိုးတက်နေချင်းဝယ်လိုက်တယ်ဆိုရင်ကိုယ့်ဘက်ကတန်သွားတာမျိုးလည်းဖြစ်နိုင်ပါတယ်မ minute 20 လောက်တွင်မှာ starling ပေါင်းနဲ့ပေးရတာထဲ crypto ဝင်နဲ့ပေးရတာကပိုပြီးဈေးသက်သာရင်သက်သာနိုင်ပါတယ် starling ပေါင်းတဲ့ကတော့အများရန်ဒီဈေးကဒီဈေးပဲဖြစ်နေမှာပ
ါဥပမာအဖြစ်တစ် bitcoin ကို starling ပေါင်း2000ခွဲလောက်ဈေးပေါက်တယ်ဆိုရင် 3000 တန်ပစ္စည်းကို 3.1 bitcoin ပေးဝယ်ရမှာဖြစ်ပါတယ်လန်ဒန်မှာဖွင့်ထားတဲ့ Philip Lane ဆိုင်ရဲ့အပေါ်ဆုံးထပ်မှာသူအမှတ်တံဆိပ်ပစ္စည်းတွေကို NFT token တွေအဖြစ်ဝယ်ယူနိုင်အောင်လည်းလှုပ်ထားပါတယ် Museum of NFT Art Mona ဆိုပြီးလှုပ်ထားတဲ့သူ့ရဲ့ပြကတ်မှာသူဖန်တီးထားတဲ့ Little Monster အယုတ်တွေ Crystal တွေအဖြစ်စီချဲထားတဲ့ဖက်နက်တွေသာမကအဲ့ဒီဟာတွေကို NFT Digital အနုပညာတွေအဖြစ်ဖန်တီးထားတဲ့အတွက် NFT Token တွေအနေနဲ့လဲဝယ်ယူနိုင်ပါတယ
် If you buy a sneaker right you become an owner of the sneaker but if you can get the sneaker together with
ရေလုခင်ဗျားကဖက်နက်ကိုဝယ်လိုက်တယ်ဆိုရင်ဖနက်ပိုင်ရှင်ဖြစ်သွားပါတယ်။ဒါပေမဲ့ဖနက်နဲ့တူအဲ့ဒီဖနက်အတွက်လုပ်ထားတဲ့ NFT token ကိုကဝယ်လိုက်တယ်ဆိုရင်တော့ခင်ဗျားကဝယ်ယူစုဆောင်းသူ collector တယောက်ဖြစ်သွားပါပြီ။ပိုင်ရှင်နဲ့ဝယ်ယူစုဆောင်းသူမတူပါဘူး။ဖနက်တရပိုင်ရှင်တက်တက်မဟုတ်တော့ပဲ collector တယောက်လည်းဖြစ်သွားပါတယ
်။ online ပေါ်မှာဒါလည်းပတ်တဲ့ crypto ငွေကြေးတွေကို American Britain အပါအဝင်နိုင်ငံအများစုကဗဟိုဘဏ်တွေကတရားဝင်ငွေကြေးအဖြစ်အတိအမှတ်မပြုကြသေးပါဘူး။တခြားငွေကြေးတွေလိုလဲငွေဆက်ကူရဲ့လိုလက်ဆုပ်လက်ကင်မပြနိုင်ပဲ online ကနေသာအရောင်းဝယ်အရွှေ့ပြောင်းလုပ်နိုင်တာပေါ့တချို့ကလည်း crypto ငွေကြေးတွေတုံးရမှာစိတ်ချလက်ချမရှိကြပါဘူး designer Philip Lane ကတော့ crypto ငွေကြေးနဲ့ပေးဝယ်သူတွေပိုပြီးများလာမယ်လို့ခန့်မှန်းပါတယ
် Are consumers willing to use crypto as a payment method
ဝယ်သူတွေနေနဲ့ crypto ငွေကြေးနဲ့ငွေပေးချင်သလား crypto နဲ့ပေးဝယ်ချင်ကြရဲ့လားcrypto ငွေရင်းနှီးမြှုပ်နှံခြင်းကြသလားဆိုတဲ့မေးခွန်းတွေအတွက်ကျွန်တော်ကိုယ်တိုင်သက်သေပြပြောနိုင်တာကတော့သူတို့လုံးချင်ကြပါတယ်ဖက်ရှင်ဈေးကွက်ထဲမှာ crypto ငွေကြေးနဲ့ပထမဆုံးလက်ခံတဲ့လုပ်ငန်းအနေနဲ့ပြောရရင် crypto ငွေသုံးချင်ကြပါတယ်ကျွန်တော်တို့ခင်ဗျားတို့ထင်ထားတာတက်ပို့ပြီးအောင်သူတို့သုံးချင်ပါတယ
်အခုမေလာရဲမှာ crypto ငွေကြေးတန်ဖိုးတွေတစ်ချိန်တုန်းထိုးကြနေတာမို့ American dollar sterling pound တို့တရားဝင်ငွေကြေးတွေနဲ့လဲလှယ်နိုင်အောင်ချိန်ထားတဲ့ stable coin တွေရဲ့တန်ဖိုးဟာ2022ခုနှစ် November လကထက်ကို3ပုံ2ပုံလောက်တန်ဖိုးကျဆင်းနေပါတယ်။တစ်ဖက်မှာလည်းခေတ်ကိုအမိလိုက်တဲ့အနေနဲ့ crypto ငွေကြေးတွေနဲ့ရှားဝယ်နိုင်ဖို့စ조사နေကြတဲ့ Philip Lane လို့လုပ်ငန်းတွေလည်းရှိနေတာဖြစ်ပါတယ်ရှင်။ကျွန်မစုမြတ်ပါမှာ
။ဝစုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုဆက်ပြီးနားဆင်ရမှာကတော့တက်တန့်ရောင်သတင်းလွှာပဲဖြစ်ပါတယ်။ Hollywood ရုပ်ရှင်ထဲမှာအန်နဝါရေပြင်ကိုစောင့်ရှောက်သူအခုတော့ကပသမုဒ္ဒရာရေပြင်ကိုစောင့်ရှောက်ဖို့ကြံနေပါတယ်။လူစံကောင်းရုပ်ရှင် Aquaman တဲ့ကမင်းသား Jason Momoa ကကုလသမဂ္ဂနဲ့တွဲပြီးတော့သမုဒ္ဒရာရေပြင်တန်ရှင်းရေးကိုလုပ်နေပါတယ်။တက်တန့်ရောင်သတင်းလွှာမှာမအေးတန်တော့ကျော်ကတင်ပြထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင်အားလုံးစိတ်လက်ပြရှင်ပေါ်ပါကြပါစေကမ္ဘာရေကြီးမှုရေကြီးမှာခက်ဆားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျွန်မအေးသနာကျော်ပါအကောမန်စူပါဟီးရိုးရုပ်ရှင်ရဲ့ဇက်လိုက်မင်းသား Jason Momoa ဟာရုပ်ရှင်ထဲမှာပင်နဲ့သမုဒ္ဒရာရေပြင်ကြီးကိုအကာအကွယ်ပေးတဲ့စူပါဟီးရိုးလုပ်ရုံနဲ့မကပါဘူးအခုတကယ်အပြင်ကမ္ဘာမှာအနည်းကြုံနေရတဲ့ပင်လယ်သမုဒ္ဒရာရေပြင်ကြီးကိုအခုညီပင်အကာအကွယ်ပေးရသူတူဖြစ်လာခဲ့ပါပြီ။ပင်လယ်သမုဒ္ဒရာတန်ရှင်းရှင်းတမ်းမှုမရှိရင်ကျွန်တော်တို့ကမ္ဘာကြီးလည်းမတည်ရှိနိုင်ပါဘူးလို့မင်းသားဂျေဆင်မမောကပြောသွားပါရဲ့။မင်းသားဂျေဆင်မမောကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်အပြင်ကလူကြိုက်ညာကမ်းခြေတစ်ခုမှာဇွန်လ26ရက်နေ့တနင်္ဂနွေနေ့ကလာပြောစကားပြောသွားခဲ့တာပါ
။It is one of my greatest honors to receive the nation's response to the U.S. Secretary General's Special Envoy of the Ocean.
နောက်တစ်ရက်မှာလဲကုလသမဂ္ဂသမုဒ္ဒရာရေးရာညီလာခံကိုပေါ်တူဂီနိုင်ငံမှာကျင်းပတာဖြစ်ပါတယ်။တကယ်တော့ Jason Momoa ကအဲ့ဒီနေရာကိုမော်တော်ဘုတ်နဲ့လာဖို့ဖြစ်ပါတယ်။ဒါမဲ့လည်းအဲ့ဒီနေရာရေးရင်မှာလှိုင်းထန်လို့မော်တော်ဘုတ်ကကန့်ကတ်လို့မရဘဲနဲ့ဖြစ်သွားရတာပါ။
I'm excited. It's our first time on a sailboat. We tried to get in, but unfortunately, my team couldn't get in.
ကျေးဇူးမမောကတော့ကျွန်တော်ရေကူးလာလို့တော့ရပါတယ်တဲ့သူရဲ့ရုပ်ရှင်တွေကသူရေကူးရတဲ့ရုပ်ရှင်ကိုကြီးညွှန်တာဖြစ်ပါတယ်။ဒါပေမဲ့ဒီကောက်အင်းကြီးပေါင်းကြီးကရေကာဝတ်ဆုံမဟုတ်လို့ပါဆိုတော့သူကနောက်သွားခဲ့တာပါ။
နိုင်ငံအကြီးအကဲတွေကစာပဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေအစုံလူပေါင်း 9,000 လောက်ဒီညလာကမှပါဝင်ပြီးတော့ဒီညလာက2020မှာကျင်းပဖို့စီစဉ်ခဲ့တာဖြစ်ပေမဲ့လည်းဒီကွာလုံးကိုရိုနာဗိုင်းရပ်စ်ကပ်ကြီးနဲ့ရင်ဆိုင်ရတာကြောင့်အခုချိန်ထိရွှေ့ဆိုင်ခဲ့ရတာဖြစ်ပါတယ်။မင်းသားဂျေဆန်မော်မောကကုလသမဂ္ဂနဲ့အလုပ်တွဲလုပ်ပြီးတော့ Life Below Water ရေပြင်အောက်ကဘဝဆိုတဲ့အစီအစဉ်တွေလှုပ်ဆောင်လို့ဖြစ်လာပါတော့မယ်။ဒီအစီအစဉ်ဟာကုလသမဂ္ဂပတ်ဝန်းကျင်ထိန်းသိမ်းရေးအစီအစဉ်ဖြစ်နေကမ္ဘာပင်လယ်သမုဒ္ဒရာကြုံတွေ့နေရတဲ့ပြဿနာတွေကိုသူမိမောင်းထုတ်ပြန်ကြားခဲ့ပါတယ်။ An inseparable from one another. We must seek to right the wrongs we have done. အခုချိန်ကလက်တွေ့လှုပ်ဆောင်ရမယ့်အချိန်မှာကျွန်တော်တို့သမုဒ္ဒရာရဲ့ပြဿနာပြတ်နေပါပြီ။ကျွန်တော်တို့ရဲ့လှုပ်ချင်တဲ့ဆန္ဒအားထုတ်မှုတွေပေါင်းလိုက်ပြီးတော့ထွက်လာမယ့်ရလဒ်တွေကိုပြောင်းလဲပြင်နိုင်ပါတယ်လို့သူကပြောသွားပါတယ်။အခုဒီ Aquaman မင်းသား Jason Momoa ရဲ့ဒီသမုဒ္ဒရာရေပြင်ထိန်းသိမ်းကာကွယ်ရေးလှုံ့ဆော်မှုအခမ်းအနားကိုတော့ကုလသမဂ္ဂအတွင်းမှုသို့အန်တိုနီယိုဂူတရက်စ်လည်းလာရောက်ခဲ့ပြီးတော့ကမ္ဘာကြီးမှာဥရောပပြောင်းလဲမှုတားဆီးရင်သမုဒ္ဒရာရေပြင်ကိုကယ်တင်ရေးဇီဝမျိုးကွဲတွေကိုအကာအကွယ်ပေးရေးတို့အတွင်းသူရဲ့မျိုးစကားလူကြီးတွေလိုအပ်သလောက်မလုပ်ခဲ့ကြရတဲ့အတွက်ဆိုပြီးတော့ကိုစားတောင်းပန်သွားပါတယ်။အခုချိန်မှာတော့ကျွန်တော်တို့လှုပ်တာတိတ်ကိုနှေးနေပါတယ်။လမ်းမကိုလည်းဆက်သွားနေကြပါတယ်လို့မစ္စတာဂူတရက်စ်ကပြောပါတယ်။လှုပ်ရင်းလောင်စွာဆက်ပြီးတော့အသုံးပြုနေမှုကိုရင်းညွှန်းအပြစ်တင်သွားတာပါ
။ On behalf of my generation,to your generation, in relation to the state of the oceans, the state of biodiversity,
the state of climate. ကျွန်တော်ရခိုင်နှုန်းကရေထုဖုံးလွှမ်းနေတာဖြစ်ပြီးတော့အဲဒီကနေကမ္ဘာအတွက်အောက်ဆီဂျင်တဝက်ကျော်ကိုထုတ်လွှတ်ပေးနေတာဖြစ်ပါတယ်။ဒါမဲ့လည်းဥရောပပြောင်းလဲမှုကြောင့်ကမ္ဘာရေပြင်အပူချိန်မြင့်တက်လာပြီးတော့ရေမြင့်နေပြင်လည်းမြင့်တက်လာရပါတယ်။ပြည်တော်သမုဒ္ဒရာတွေကိုတစ်နှစ်ပလတ်စတစ်ဆွန့်ပြေအမိုက်ပေါင်းမက်ထရစ်တန်ချင်းတတတန်းရောက်ရှိနေပြီးတော့ပလတ်စတစ်အသုံးပြုမှုကိုရပ်ပစ်တာဒါမှမဟုတ်မလျှော့ချနိုင်အောင်ဆိုရင်2040ခုနှစ်မှာတော့အခုအခြေအနေထက်သုံးဆလောက်ဆိုတဲ့ပလတ်စတစ်အမိုက်အဲ့ဒီပင်လယ်သမုဒ္ဒရာတွေတက်ကိုရောက်ရှိနေတယ်လို့သိပ္ပံကြီးကလေးလာတွေ့ရှိချက်ကပြောထားပါတယ်Took my crew to Japan, party like Kardashian. Yes. Took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find it. ဒီတက်တောင်တွင်တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါသေးတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။အဲအောင်သတင်းလှော်ကိုမအေးတန်နာကျော်ပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာ။ပြည်ရရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုခြင်းနဲ့ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ယူကရိန်းနိုင်ငံအလဲပိုင်းကခရီးမချက်မျိုးကဈေးဝယ်စင်တာတစ်ခုကိုရုရှားဘက်ကပြစ်လိုက်တဲ့ဒုံးကျည်တွေစနေလာနေ့ကထိမှန်ခဲ့ပါတယ်။ထိခိုက်တိုက်စုံမှုအရေးအတွက်ကိုမှန်းဆလို့မရနိုင်ဘူးလို့လည်းယူကရိန်းသမ္မတဗလာဒီမီယာဇလန်စကီကပြောပါရယ်တက်ခိုက်ခံရချိန်မှာဈေးဝယ်ဆန္ဒအတွင်းအရတားတထောင်ကျော်ရှိနေကြောင်းနဲ့ဈေးဝယ်ဆန္ဒလည်းမီးလောင်သွားကြောင်းသမ္မတဇလန်စကီကပြောပါရယ်ကနဦးအစီရင်ခံချက်တွေအရတော့နှစ်ဦးတိုက်စုံပြီးတော့20ဒဏ်ရာရထားပါရယ်မြို့တော်ကီးဗျက်အရှိတောင်ပိုင်းကီလိုမီတာ300အကွာလောက်မှာရှိတဲ့ဈေးဝယ်ဆန္ဒဟာရုရှားစစ်တပ်အတွက်အန္တရာယ်ရှိသလိုမဟာဗျူဟာပြောင်းနေရလည်းမဟုတ်ကြောင်းယူကရိန်းကောင်ဆောင်ကပြောဆိုပြီးတော့တိုက်ခိုက်မှုကိုရှုံချပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့ဒေသတွင်ခီးသွောဖို့ရှိနေချိန်မှာပဲအစ္စရေးနဲ့ပါလက်စတိုင်းကြားတင်းမာမှုတွေပေါ်ပေါ်ထင်ထင်နဲ့အန္တရာယ်ရှိနေတဲ့အပေါ်မှာဆိုရင်ကြောင်းအမေရိကန်ကတင်းနယ်လာနေမှာပြောဆိုပါတယ်တင်းမာမှုတွေပေါ်ပြီးတော့တိုးစီတဲ့တစ်ဖက်သက်ဆောင်ရွက်မှုတွေအခြေချအင်အားတည်ဆောက်မှုတွေဖြိုချမှုတွေအကြမ်းဖက်မှုတွေနှင်ထုတ်မှုတွေကိုလုံဆော်ရတယ်လို့နိုင်ငံတည်ရှိရေးဖြည့်ရှင်ချက်ကိုရုပ်ရော့စေနိုင်တဲ့လုပ်ရတွေကိုရှောင်ကြဉ်ကြဖို့ဖက်အားလုံးကိုထပ်ပြီးတော့တောင်းဆိုကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ်ကြီး Richard Mills ကကုလသမဂ္ဂလုံခြုံရေးကောင်စီရဲ့အစ္စရေးအခြေချအင်အားအရေးဆွေးနွေးပွဲမှာပြောဆိုခဲ့ပါတယ်။တောင်ဆန်စုကြည်နဲ့အကိုဖြစ်သူဦးအောင်ဆောင်တို့ကြားအိမ်ကိစ္စအမှုကိုတနင်္လာနေ့ကတရားရုံးချုပ်မှာအပြည့်အစုံကြားနာခဲ့ပါတယ်။ရန်ကုန်မြို့မိသားစုနေအိမ်ကိုခွဲဝေရေးဦးအောင်ဆောင်ရဲ့အထူးအယူခံကိုကြားနာဖို့နေပြည်တော်တရားရုံးချုပ်ကပြည်ခဲ့တဲ့နှစ်အောက်တိုဘာလမှာလက်ခံခဲ့တာဖြစ်ကြောင်းဦးအောင်ဆောင်ရဲ့ရှင်းလင်းကပြောဆိုကြောင်း AP သတင်းကဖော်ပြပါတယ
်။ကျေးဇူးပါခင်ဗျာ။တရင်ချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာဖြစ်ပါတယ်။ ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံမိုင်းဆိုင်ရာရုပ်တံမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Kelvin Fowler နဲ့ Derek Smith တို့ဖြစ်ကြပါတယ်။ VOA ရဲ့အင်္ဂါနေ့မနေ့ခင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51နဲ့လိုင်းလံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.